Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်ဝါရှင်တန်မြို့တော် VOA American တန်ကနေ2018ခုနှစ်အောက်တိုဘာလ31ရက်ဗုဒ္ဓဘူးနေ့နေ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 48တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာစင်နိုင်ပါတယ်ရှင်ကျမအင်ဂျင်နိုင်ပါ
မင်္ဂလာပါရှင်ကျမကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးမှာပါစနေနေ့ကတနတ်သမားရဲ့ပြစ်ခတ်မှုကြောင့်ဝက်ပြူဆူတောင်းသူ12ဦးတေဆုံးခဲ့ရတဲ့ဂျူးဖျားချောင်းကိုအင်္ဂါနေ့မှာအမေရိကန်သမရနဲ့သမရကတော်တို့တွားရောက်ခဲ့ပါတယ်ရိုညာဒုက္ခသည်တွေနေ့ရက်ပြန်ရေးအတွက်နိုဝင်ဘာ15ရက်နေ့မှာစတင်ဖို့တဲ့နိုင်ငံဘက်ကစီစဉ်ထားပေမဲ့ကုလသမဂ္ဂကတော့ဒီလိုနေရပြန်ဖို့မသင့်တော်သေးဘူးလို့ပြောကြလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမှအင်ဂျင်နိုင
်ကောင်းပါပြီရှင်အဲ့ဒီလိုသတင်းစီစဉ်နောက်ပိုင်းမှာလဲဘင်္ဂလားဒေ့ရှ်မှာခိုလုံကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ရဲကစီစစ်ပြီးသားပထမဆုံးအထုပ် 8,000 ကိုနိုဝင်ဘာလအတွင်းမြန်မာနိုင်ငံဘက်ချင်းပြန်လာနိုင်ရေးနှစ်နိုင်ငံသဘောတူညီလိုက်ပေမဲ့ကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေပြန်ဖို့အချိန်မတန်သေးဘူးလို့ပြောလိုက်တဲ့အကြောင်းနှာစင်ရမှာပါ
We've seen the reports of the agreement between the decisions reached by the joint working group between Bangladesh.
ကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်ကမနေ့ကသတင်းစာရှင်းလင်းပွဲအတွင်းပြောသွားတာကိုကြားဖို့ရှိပါတယ်။ဒါအပြင်ထောင်ထဲ9နှစ်စီချမှတ်ခံထားရတဲ့ writer သတင်းတောက်နှစ်ဦးရဲ့အမှုကိုဒီသတင်းပတ်အတွင်းမှာအယူခံတင်တော့မှာဖြစ်တဲ့အကြောင်းနားဆင်ရမှာပါ။အဲ့ဒီနောက်ဖူရင်အထည်ချုပ်စိတ်ယုံကအထောက်ခံရတဲ့အလုပ်သမားတွေပြန်ပြီးအလုပ်ရရှိခဲ့တဲ့အတွက်ပြေလည်မှုတွေရသွားပြီဆိုတဲ့သတင်းကိုလည်းကြားမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုကျော်အောင်လင်းတို့ကပြောပြမှာပါရှင
်စနေနေ့ကတနတ်သမားရဲ့ပြစ်ခတ်မှုကြောင့်ဝက်ပြူဆူတောင်းသူ12ဦးတေဆုံးခဲ့တဲ့ Pittsburgh က Tree of Life ဂျူးဖျားချောင်းကိုအင်္ဂါနေ့မှာ American သမ္မတ Donald Trump နဲ့သမ္မတကတော် Melania Trump တို့တွားရောက်ခဲ့ပါတယ်အဲ့ဒီဂျူးဖျားချောင်းကဂျူးဖုံတော်ကြီး Jeffrey Myers နဲ့ Israel သမ္မတကြီး Ron Dermer တို့ကို American သမ္မတ Trump ကလက်ဆွဲနှုတ်ဆက်ခဲ့ပါတယ်ဂျူးဝက်ပြူအုပ်ထုပ်ကိုစောင်းထားတဲ့သမ္မတ Trump ရဲ့တမက် Jared Kushner နဲ့သမ္မတ Trump ရဲ့တမီးဖြစ်သူ Ivanka Trump တို့လည်းလိုက်ပါသွားတာပါ Ivanka ဟာ Jared နဲ့လက်ထပ်ချိန်မှာဂျူးဘာသာထဲပြောင်းလဲဝင်ရောက်ခဲ့သူဖြစ်ပါတယ်သမ္မတ Trump နဲ့သမ္မတကတော်တို့ဟာဂျူးဖျားချောင်းအပြင်မှာရှိတဲ့ David Jay 7ပွင့်မှာတောက်တုံး7တုံးကိုတင်ပေးခဲ့ပါတယ်ဒါဟာဂျူးရှေးရိုးရာအယူအဆအရတည်ဆုံးသူတွေအတွက်အမှတ်တရပြစ်လို့တာပါအခုလိုသမ္မတ Trump ရဲ့လာရောက်မှုဟာမသင့်တော်ဘူးလို့ယူဆသူတွေကဂျူးဖျားချောင်းနာကိုခြိတက်လာကြပြီးတော့ဒီလူအုပ်ကြီးကနေပြီးတော့ဆန္ဒပြခဲ့ကြတာဖြစ်ပါတယ်သမ္မတ Trump ကဖျားချောင်းကနေဆေးရုံကိုတွားရောက်ခဲ့တာဖြစ်ပြီးအဲ့ဒီဆေးရုံမှာတော့တနက်ပြစ်ခတ်မှုဖြစ်ပွားခြင်းကဒဏ်ရာရခဲ့တဲ့ရဲတွေရှိနေတာပါသမ္မတ Trump ကတော့သူခုလိုတွားရတာတေဆုံးဒဏ်ရာရသူတွေကိုလေးစားမှုပြတာတာဖြစ်ကြောင်း Fox သတင်းဌာနကိုပြောပါတယ်ဒဏ်ရာနေတဲ့အရာရှိတွေနဲ့ဆေးရုံတက်နေတဲ့တခြားသူတွေကိုတွားကြည့်တာဖြစ်ကြောင်းလည်းပြောပါတယ်
အမေရိကန်နိုင်ငံသားမဟုတ်သူနဲ့အမေရိကန်ကိုတရားမဝင်ရောက်လာသူတွေကနေဒီနိုင်ငံမှာမွေးဖွားလာကြတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်မပေးဘူးသမ္မတကအမိန့်ထုတ်ပြန်မှုရွေတဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ရဲ့ကြေညာချက်ကြောင့်အမေရိကန်နိုင်ငံရေးလောကမှာအကြီးအကျယ်ငြင်းပွားစရာဖြစ်နေပါတယ်ဒီကိစ္စကိုအကောင့်ထဲဖော်ဖို့စီစဉ်နေပါပြီဖြစ်လာပါလိမ့်မယ်လို့ HBO ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတထရမ့်ကပြောခဲ့ပါတယ်လက်ရှိအမေရိကန်ပြည်ထောင်စုရဲ့ဒီမွေးရာပါနိုင်ငံသားဖြစ်ခွင့်ဆိုင်ရာမူဝါဒကိုဖျက်သိမ်းမှုရှိမရှိနဲ့ပတ်သက်ပြီး HBO ကမေးတဲ့အခါမှာဒီကိစ္စဟာအရေးပဲမရှိတဲ့ကိစ္စဒါဟာဖျက်သိမ်းပြရမယ့်ကိစ္စပဲလို့သမ္မတထရမ့်ကဆိုပါတယ်မွေးရာပါနိုင်ငံသားဖြစ်ခွင့်ကိုအမေရိကန်နိုင်ငံတစ်ခုတည်းကပေးနေတာလို့လည်းသမ္မတထရမ့်ကဆိုပေမဲ့လည်းဒီချက်ကမမှန်ပါဘူးအမေရိကန်ရဲ့အိမ်နီးချင်းတိုက်ပွဲတွေဖြစ်ကြတဲ့ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေပါဝင်နိုင်ငံ30လောက်မှာတီးခွင့်ရေးကိုပြဋ္ဌာန်းထားပါတယ်ဒါပေမဲ့လည်းဩစတြေးလျ၊ဗြိတိန်ပြင်သစ်အိန္ဒိယနဲ့အိုင်ယာလန်အပါအဝင်နိုင်ငံတချို့ကဒီခွင့်ရေးပြဋ္ဌာန်းချက်ကိုပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းပြန်ပြီးတော့ရုပ်သိမ်းခဲ့ကြပါတယ်။သမ္မတထရမ့်ရဲ့အခုလုပ်မဲ့အစီအစဉ်ကိုအောက်လွတ်တော်ရဲ့ဥက္ကဋ္ဌဖော်ရိုင်ကတော့သဘောမတူပါဘူး။သမ္မတရဲ့ဒီအမိန့်နဲ့မွေးရာပါနိုင်ငံသားဖြစ်ခွင့်ကိုပယ်ဖျက်လို့မရဘူးလို့ဖော်ရိုင်ကမနေ့တုန်းကပဲပြောပါတယ်။
တတိယတပတ်ဂျာမန်ချင်းပါမယ်အမေရိကန်ဂျားပြတ်ရွေးကောက်ပွဲတွေအတွင်းတိုက်ခိုက်မှုတွေဖြစ်ပွားမယ်အရေးအယောင်မတွေ့ရဘူးလို့အမေရိကန်ရွေးကောက်ပွဲလုံခြုံရေးစနစ်တွေအရလေ့လာစောင့်ကြည့်နေတဲ့ကွန်ပျူတာစိုက်ဘာစနစ်စောင့်ကြည့်မှုတွေအရသိရပါတယ်လို့အမေရိကန်အစိုးရအရာရှိတွေကပြောပါတယ်အမေရိကန်ဂျားပြတ်ရွေးကောက်ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကနေန နှောက်ယှက်ဖို့အတွက်စ조사မဲ့အရေးအယောင်ရှိတယ်လို့ဆိုရင်မကင်းဖြစ်မှုတွေရှိနေတာပါဒီလိုဆိုရင်မှုတွေထဲမှာမင်းဆန္ဒရှင်တို့ရဲ့စည်ရင်းနဲ့တခြားစနစ်တွေကွန်ရက်တွေကိုထိုးဖောက်ပြီးမဲမပြေနိုင်အောင်ဒါမှမဟုတ်မဲပေးလို့စိတ်ပြောင်းသွားအောင်စ조사တယ်လို့ဆိုရင်မကင်းဖြစ်နေကြတာပါဒါပေမဲ့အခုထိတော့ဒီဆိုရင်မှုတွေဖြစ်မဲ့အရေးအယောင်မတွေ့ရသေးဘူးလို့အမိမြေလုံခြုံရေးဌာနကပြောပါတယ်အမေရိကန်မဲပေးမှုစနစ်တွေ90ရာခိုင်နှုန်းကိုစောင့်ကြည့်ပြီးတော့လေ့လာနေတာလည်းဖြစ်ပါတယ်
။အီတလီနိုင်ငံမှာလေပြင်းမုန်တိုင်းတွေတက်ခတ်ပြီးတော့ရေကြီးမှုတွေဖြစ်နေလို့သေဆုံးသူဥယျာဉ်12ဦးထိရှိလာနေပြီလို့အီတလီအာဏာပိုင်တွေကမနေ့တုန်းကပဲပြောပါတယ်။ဥရောပတလောမှာအခုရက်ပိုင်းတွေအတွင်းမုန်တိုင်းတွေတက်ခတ်နေပါတယ်။ဥရောပလေပိုင်းနဲ့တောင်ပိုင်းတွေမှာလမ်းတွေလည်းပိတ်ဆို့ထောင်ထဲချတဲ့လူတွေလည်းလျှက်စစ်မှုတွေပြတ်တော့ဒီလေပြင်းတွေနဲ့မိုးသက်ထန်မှုတွေကြောင့်တစ်ပင်တွေလည်းပြိုလဲကုန်တယ်လို့သတင်းတွေကဆိုပါတယ်။ရီတဝက်ကုတ်တဝက်ရှိတဲ့ဒီအီတလီနိုင်ငံဗင်နစ်မြို့မှာလေဒီရေတွေဟာအကြီးကျယ်ဝင်းရောက်နေလို့ကမ္ဘာလက်ခီးတွေလည်းရေကြီးတဲ့တန်ကိုခံနေရပါတယ်။တောတောင်ထူထပ်တဲ့ဆွစ်ဇာလန်ပြင်သစ်နဲ့အီတလီနယ်စပ်ဒေသတွေမှာလည်းနှင်းတွေအကြီးကျယ်ကျနေလို့လူတွေတော်တော်များများဟာကားတွေဟိုတယ်တွေထဲမှာပိတ်မိနေကြပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335ไลโทมีเตอร์40กิโลเฮิรตซ์9833ญาไลโทมีเตอร์48กิโลเฮิรตซ์6153ญาเนดุติยานายเวมาไลแลมีเตอร์190กิโลเฮิรตซ์1505โรกานิทุ่ลื่นไปနေပါတယ်မနေ့7နာရီကနေ9နာရီကြီးပြန်လဲထုတ်လွှင့်ချက်ကိုတော့ไลโทมีเตอร์20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ဒီ OA American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရွန်ဂျာဒုက္ခသည်နေရပြန်ရေးရှိလာလေတဲ့မှာစတင်မှုအတွက်သဘောတူညီမှုရပြီလို့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချင်ပါပဲရွန်ဂျာဒုက္ခသည်နေရပြန်ဖို့အတွက်မသင့်တော်သေးဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လကအင်းနီချင်းဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတဲ့ရွန်ဂျာဒုက္ခသည်9သိန်းကျော်နဲ့ပထမအတုပ်ဖြစ်တဲ့9000ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းအင်ကာနဲ့ဘင်္ဂလားဒေ့ရှ်ကမှချင်းပါတဲ့နှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ရဲ့ဆွေးနွေးပွဲအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့အတွင်းဝင်နဲ့မြန်မာနိုင်ငံသားရဲ့အမေရိကန်အတွင်းဝင်တို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာလိုက်တာဖြစ်ပါတယ်။အခုလိုကြေညာလိုက်တာနဲ့ပတ်သက်ပြီးရွန်ဂျာဒုက္ခသည်တွေတက်အခုလောလောဆယ်မှာနေရပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကယူဆထားကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးပြောခွင့်ရစတီဗင်တူဂျာရစ်ကသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ
။တင်းနာနေမနေ့စောစောပိုင်းကအင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာကနေထွက်ခွာခဲ့ပြီးတော့မိနစ်နည်းငယ်ကြာမှာပဲပင်လယ်ပြင်တွင်ပြတ်ကျသွားခဲ့တဲ့ Lion Air လေကြောင်းလိုင်းကဒီလင်းပြည့်စီအပိုင်းစာတွေနဲ့တည်ဆုံးသူတွေရဲ့ရုပ်လောင်းတွေကိုမနေ့ကထိဆက်ပြီးတော့ရှာဖွေနေကြတော့မှပြတ်ကျသွားခဲ့တဲ့လိန်ပေါ်မှာခီးတင်တဲ့လေရင်ဝန်ထမ်းစုစုပေါင်း189လိုက်ပါခဲ့ကြပါတယ်။တင်းလာနေညပိုင်းတော့ကတော့တည်ဆုံးသူရုပ်ကျွင်းတွေကိုထည့်ထားတဲ့အလောင်း824ခုကိုစေယုံကိုယူသွားပြီးတော့ဘသူပေါ်မှာဖြစ်တယ်ဆိုတာကိုစစ်စစ်ခွဲခြားဖို့လှုပ်ဆောင်မယ်လို့ရရှိတွေကဆိုပါတယ်။တည်ဆုံးသူတွေထဲမှာကလေးငယ်တူနဲ့မွေးကင်းစားနှစ်ဦးပါဝင်ပြီးလေရင်ပြတ်ကျတဲ့နေရာတစ်ဝိုက်မှာရာနဲ့ချီတဲ့ပစ္စည်းပိုင်းစတွေကိုရှာဖို့တွေးဆခဲ့ပါတယ်။လေရင်ပြတ်မကျခင်မှာလေရင်မှုကလေစိတ်ကိုပြန်လာခွင့်တောင်းဆိုခဲ့သေးတယ်လို့အာနာပိုင်တွေကဆိုပါတယ်။
ဖိလစ်ပိုင်နိုင်ငံမှာနောက်ထပ်တိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာနေပြီးအင်ကာနီကတော့နိုင်ငံရဲ့အမြောက်ပိုင်းမှာလေတိုက်နှုန်းဟာတနအီကိုမိုင်140ကျော်နှုန်းနဲ့တိုက်ခတ်နေပြီးတော့မိုးတီးထန်စွာရွာသွန်းနေပါတယ်။မုန်တိုင်းကြောင့်သေဆုံးသူက4ဦးရှိနေပြီဖြစ်ပါတယ်။မုန်တိုင်းယူတူဟာတောင်တိုပင်လယ်ပြင်ရှိရာအနောက်ဖက်ဒေသကိုဦးတည်ပြီးမရွေ့ရှားခင်ကုန်းလွင်ပိုင်းကိုဝင်ရောက်နေချိန်မှာမြေပြိုမှုတွေဖြစ်ပွားပြီးလူဆုံကျွန်းမကြီးပေါ်ကအဝေးပြေးလမ်းတွေလည်းပိတ်ဆို့ကုန်ပါတယ်။တောင်တန်းဒေတာကဆောက်လက်စာအစိုးရအဆောက်အုံတွေပါပြိုကျပြီးတော့ဒီအပြည့်စည်းပုံတွေကြားမှာပိတ်မိနေသူက20ကျော်လောက်ရှိနေတာပ
ါ။ကြားအယိုးနဲ့ကြန့်ကြူတွေကိုတိုင်းရင်းရိုးရာစေဝအဖြစ်စေဝနေမှာအသုံးပြုရေးတရုတ်နိုင်ငံကခွင့်ပြုမယ်လို့ကြေညာခဲ့တာကြောင့်သဘောဝတော်ရန်တရိတ်ဆန်ထင်းထင်းဆောင်းဆောင်ရေးအဖွဲ့တွေအကြီးအကျယ်စိတ်ပြေနေကြပါတယ်။ကြားနဲ့ကြန့်တရဝါတွေကမျိုးတိုးမှကိုစိုးရိမ်နေရတဲ့တရဝါတွေဖြစ်တာကြောင့်တရုတ်နိုင်ငံရဲ့အခုလိုဆုံးဖြတ်ချက်ဟာတော်ရန်တရိတ်ဆန်တရားမဝင်ကုန်ကူးမှုတွေပြန်ပြီးတော့ဖြစ်လာမှာကိုစိုးရိမ်နေကြပါတယ်။
ဗုဒ္ဓဘုရားနေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကတင်ဆက်ခဲ့တာပါရှင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်ဆော့ဆော့ကသတင်းထဲမှာကြားခဲ့တဲ့အတိုင်းပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ရှေ့လာလေတဲ့စတင်ဖို့သဘောတူညီမှုရပြီလို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အစဉ်သစ်မရှိသေးတာကိုတွေ့နေရကြောင်းကုလသမဂ္ဂဘက်ကပြောပါတယ်ဒေါက်ခင်မျိုးသက်ကပဲအပြည့်အစုံကိုဆက်ပြီးပြောပြမှာပါ
ရခိုင်ပြည်နယ်မြောက်ပိုင်းကနေပြီးခဲ့တဲ့ဩဂုတ်လက အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်အနက်ပထမအထုပ်ပြန်ပို့ရေးကိုနိုဝင်ဘာလလယ်မှာစတင်မှာဖြစ်ကြောင်းအင်ကာနေဘင်္ဂလားဒေ့ရှ်နိုင်ငံဒက်ကာမြို့မှာကျင်းပတဲ့ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံပူးတွဲအလုပ်ဖွဲ့ဆွေးနွေးပွဲအပြီးမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်ရှဟီဒူဟိတ်နဲ့မြန်မာနိုင်ငံသား၏ဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူတို့ရဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ
် We are looking forward to start the repatriation by mid November
next month
ရွှေဂျာရီနေရပြန်ရစတင်မှုတဲ့ကျွန်တော်တို့လုပ်တော့မှာပါလာမယ့်နိုဝင်ဘာလလယ်မှာစတင်မှာပါဒါဟာပထမအတုပ်ဖြစ်ပါတယ်လို့ပြောသွားတာပါအခုလိုကြီးညာလိုက်တာနဲ့ပတ်သက်ပြီးရွှေဂျာဒုက္ခသည်တွေအတွက်အခုလုံးလုံးဆယ်မှာနေရကိုပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကယူဆကြောင်းကုလသမဂ္ဂတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်
We've seen the reports of the agreement between the decisions reached by the joint working group between Bangladesh and Myanmar UNHCR which is a lead on the issues of refugees was not Bangladesh and Myanmar နိုင်ငံပူးတွဲအလုပ်ဖွဲ့
ဆုံးဖြတ်ချက်ကိုသိရပါတယ်ဒါပေမဲ့ UNHCR ဘက်ကတော့အခုလိုရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးကိုအလော30လောက်တာဒါမှမဟုတ်အချိန်မတန်သေးပဲလောက်တာမျိုးမဖြစ်စေချင်သေးပါဘူးဒီနေရာပြန်ရေးဟာဒုက္ခသည်တွေကိုယ်တိုင်ကပြန်ဖို့တင့်မတင့်ဆုံးဖြတ်တာမျိုးဖြစ်တင်ပါလေဒီအချိန်နဲ့ဒီလိုအချိန်နေဆိုရင်ပြန်လို့ရပြီလို့သူတို့ကိုယ်တိုင်ခံစားရတဲ့အချိန်မျိုးပါ UNHCR အတွက်ကတော့ရခိုင်ပြည်နယ်တွေကအချိန်တွေဟာသူတို့ကိုပြန်ပို့ဖို့အချိန်တွေမဟုတ်သေးဘူးလို့သတ်မှတ်ပါတယ်အချိန်ထဲမှာပဲရခိုင်ပြည်နယ်တွေကနေရိုဟင်ဂျာတွေအခုချိန်ထိထွက်ပြေးလာတာတွေတွေ့နေရတဲ့အတွက်ဒါဟာလက်တွေ့အခြေအနေကိုပြနေပါတယ
်အခုလောက်ကုလသမဂ္ဂကအစိုးရပူပန်နေပေမဲ့ GWG နှစ်နိုင်ငံပူးတွဲအလုပ်အဖွဲ့ကတော့အခုလိုဒုက္ခသည်တွေဂုံတိတ်ခါရှိရှိမိမိသဘောအလျောက်နေရပြန်နိုင်ရဲ့အတွက်ကောက်ဆက်ပဇာမှာရှိတဲ့ရွင်ဂျာတွေနဲ့ပါတွေ့ဆုံဆွေးနွေးသွားမှာဖြစ်ကြောင်းနဲ့သူတို့ကိုနေရရင်ပြန်ဖို့အတွက်တိုက်တွန်းသွားမှာဖြစ်ကြောင်းနှစ်နိုင်ငံပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါမြန်မာနိုင်ငံသားဌာနအမြဲတမ်းအတွင်းဥမြင့်သူကတော့နှစ်နိုင်ငံကြားဆွေးနွေးပွဲကနေခိုင်မာတဲ့ရလဒ်တွေရခဲ့ကြောင်းနဲ့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာဆိုရင်လက်ရှိမှာဒေသခံတွေကြားမတူကွဲပြားသူတွေတင့်တင့်မြတ်မြတ်ရှိနေကြတာကြောင့်နေရပြန်သူတွေအတွက်အဆင်ပြေမှာဖြစ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ
် And then we came up with the very concrete results on the commencement of the repatriation
သူတို့တွေနေရပြန်ရစတင်လှုပ်ဆောင်မှုအတွက်ခိုင်မာတဲ့အဖြေကိုရခဲ့ပါတယ်သူတို့တွေနေရရင်းကိုပြန်လာမယ်ဆိုရင်ဌာနေမှာအခုထိနေနေကြတဲ့ကြံနေတဲ့သူတွေနဲ့ရောနှောပြီးနေသွားနိုင်တာမို့သူတို့နေတဲ့ရွာတွေမှာဘာပြဿနာမှဖြစ်လာနိုင်မှာမဟုတ်ပါဘူးသူတို့တွေဟာအခုလေအဲ့ဒီမှာရှိတဲ့ကြံခဲ့တဲ့သူတို့ရဲ့ဆွေမျိုးတွေနဲ့အဆက်အသွယ်တွေရှိနေကြတာပါလို့ပြောသွားတာပါ။ဒါအပြင်သူတို့တွေနေရပြန်ရမှာလုံခြုံစိတ်ချရတဲ့ပတ်ဝန်းကျင်ဖြစ်အောင်လှုပ်ဆောင်ထားတာတွေအများအပြားရှိကြောင်းနဲ့အခုလက်ရှိချမှတ်ထားတဲ့မူဝါဒကရင်းနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအတူတူကပူးပေါင်းပြီးတရားဥပဒေစိုးမိုးရေးဆောင်ရွက်ဖို့အတွက်မူဝါဒကိုထောက်ခံအားပေးနေတယ်လို့သူတို့တွေအခက်အခဲကြုံလာရင်တရားဥပဒေအရအရေးယူနိုင်ခွင့်ရှိတယ်ဆိုတဲ့အချက်ကိုလည်းနိုးကြားမှုရှိစေဖို့ဆောင်ရွက်ပေးနေတယ်လို့လည်းပြောပါတယ်။နှစ်နိုင်ငံကြားစစ်စစ်ပြီးသူပေါင်း 8,000 ဟာဘယ်မြို့ဘယ်ရွာတွေကနေလာတယ်ဆိုတာကိုပါသိရှိထားတဲ့အတွက်အခုနေရပြန်သူတွေကိုသူတို့တွေလာခဲ့တဲ့နေရင်ကျေးရွာတွေကနေအိမ်တွေမှာပဲပြန်ပြီးနေစေချင်တယ်လို့လည်းသတင်းစာရှင်းလင်းပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသား၏အတွင်းဝင်ကပြောပါတယ်။နေရပြန်သူတွေနေထိုင်ဖို့အတွက်အိန္ဒိယအစိုးရကအိမ်ပေါင်း 250 ဆောက်လုပ်ပေးခဲ့တယ်လို့တရုတ်အစိုးရကအိမ်ပေါင်း 1,000 ကျော်ဆောက်လုပ်ပေးခဲ့တာပါ။ရွှေဂျာရီဌာနေပြန်နိုင်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ UNHCR နဲ့ UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာချုပ်လောက်လက်မှတ်ရေးထိုးထားတာပါဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးတီထောင်နဲ့မောင်တော်ကကြေးရွာ23ရွာကိုစက်တင်ဘာမှာတစ်ကြိမ်အောက်တိုဘာလဆန်းမှာတစ်ကြိမ်တွားရောက်စစ်ဆေးခဲ့ကြတာဖြစ်ပြီးရခိုင်မြောက်ပိုင်းကဒီဒေသတွေမှာစိန်ခေါ်မှုတွေရှိနေစေဖြစ်ပေမဲ့တချို့လူမှုတိုင်းဝမ်းတွေကြားမှာတိုးတက်မှုတွေရှိတာတွေ့ရကြောင်းပြောဆိုခဲ့တာပါမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားစစ်စစ်ထားပြီးဖြစ်တဲ့ဒုက္ခသည် 8,000 ကျော်တဲကပထမတုံနေနဲ့ 9,000 ကျော်ကိုနိုဝင်ဘာလ15ရက်နေ့မှာစတင်လက်ခံသွားမှာဖြစ်ကြောင်းနဲ့ဒုက္ခသည်တွေရဲ့ပြန်ရေးလွယ်ကူစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးအသင့်စီစဉ်ထားတယ်လို့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကြီးကြပ်နေသူတူဖြစ်တဲ့လူကယ်ပြန်ဝင်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုပြောကြားခဲ့တာပါဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံ GWG အဖွဲ့ဝင်တွေကတော့ကောက်ဆက်ပဇားကရွှေဂျာဒုက္ခသည်စခန်းကိုအောက်တိုဘာလ31ရက်ဗုဒ္ဓဘူးနေ့မှာတွားရောက်မှာလည်းဖြစ်ပါတယ်
။ကျေးဇူးပါဒေါက်ကင်မြတ်သက်ရေ။ထောင်နဲ့ခုနှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတောင်နှစ်ဦးရဲ့အမှုကို D
ီသတင်းပတ်အတွင်းရန်ကုန်တိုင်းတရားလွှတ်တော်မှအယူခံရှောက်ထားတော့မှာဖြစ်ကြောင်းအကျိုးဆောင်ရှင်တွေကပြောကြားလိုက်ပါတယ်ရိုက်တာသတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုသမရရဲ့ပြစ်ဒဏ်ကင်းလွတ်ခွင့်အမိန့်နဲ့ချက်ချင်းလွှတ်ပေးဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကမြန်မာအစိုးရကိုဖိအားပေးတိုက်တွန်းနေတာပါအကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကနယ်မြေရှင်းလင်းရေးစစ်ဆင်ရေးအတွင်းရိုဟင်ဂျာမွတ်စလင်၁၀ဦးကိုမြန်မာလုံခြုံရေးတပ်တွေကအစုလိုက်ပြုံလိုက်ဥပဒေမဲ့တပ်ဖြတ်ခဲ့မှုနဲ့ပတ်သက်လို့စုံစမ်းဖော်ထုတ်ရေးသားခဲ့တဲ့ရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကအစိုးရလျှို့ဝှက်ချက်ဥပဒေချိုးဖောက်မှုနဲ့2018ခုနှစ်စက်တင်ဘာလ3ရက်နေ့ကထောင်ဒဏ်9နှစ်စီချမှတ်ခဲ့တာပါဒီစင်ချက်အပေါ်အယူခံတင်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ရက်ကနိုဝင်ဘာလ3ရက်စနေနေ့ဖြစ်တဲ့အတွက်ဒီသတင်းပတ်အတွင်းရန်ကုန်တိုင်းတရားရုံးကိုအယူခံတင်မှာဖြစ်တယ်လို့ရိုက်တာသတင်းတော်နှစ်ဦးရဲ့ရှေ့နေဖြစ်သူဦးခင်မောင်စောက AFP သတင်းဌာနကိုပြောပါရတယ်။ဒါအပြင်အယူခံတင်ဖို့အားလုံးအသင့်ဖြစ်နေပြီလို့လည်းဆိုပါရတယ်။ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကသူတို့နှစ်ဦးအပေါ်ပြစ်ဒဏ်ဆင်ခြင်ချမှတ်ခဲ့တာကိုသမရအနေနဲ့ပြစ်ဒဏ်ကနေကင်းလွတ်ခွင့်ချက်ချင်းပေးနိုင်မပေးနိုင်ဆိုတဲ့အမြင်တွေရှိနေတာပါ KI တရားရုံးရဲ့ဆုံးဖြတ်ချက်အပေါ်အစစ်စစ်အယူခံတင်ပြပြီးမှသာသမရအနေနဲ့လူငယ်ချမ်းသာခွင့်ပေးသင့်မပေးသင့်ဆုံးဖြတ်နိုင်တာဖြစ်ကြောင်းဥပဒေရေးရာကျွမ်းကျင်သူတဦးဖြစ်တဲ့ HRW အာရှလူခွင့်ရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကပြောပါတယ
် KI စီရင်ကဏ္ဍအကုန်လုံးပြီးသွားပြီဆိုတဲ့အခါမှာတော့ကျွန်တော်တို့ဒီနိုင်ငံတော်သမရရဲ့လူငယ်ချမ်းသာခွင့်တို့တညာခွင့်တို့နော်ပြည်တံလျှော့ပို့ပြီးတာတို့ဓာရီကတရားရုံးကြီးရဲ့ဒီမှာဆောင်ရွက်ခွင့်အပြီးပြီးပြီးမြောက်သွားတော့မှသာမြင်ဆက်လက်ဆောင်ရွက်နိုင်တာဖြစ်တယ်။အမှုစစ်ဆေးစီရင်နေတဲ့ကာလအဆင့်ဆင့်မှာသမရကနေပြီးတော့တရားရုံးရဲ့စစ်ဆေးစီရင်နေတဲ့အမှုပေါ်မှာဝင်ရောက်နှောင်းမှုပြီးတော့ဆုံးဖြတ်တာမျိုးမဖြစ်အောင်ဖွဲ့စည်းပုံအခြေခံဥပဒေအရလည်းတားမြစ်ထားတယ်။သမရကလည်းဒီလိုကိစ္စရက်ကိုဝင်ပြီးတော့ဆက်ဖက်လိုက်မယ်လို့ကျွန်တော်တို့မြင်ဘူး။ဒါကြောင့်အာတရားရုံးရဲ့စစ်ဆေးစီရင်ဆောင်ရွက်မှုအဆင့်ဆင့်ပြီးမြောက်သွားပြီးမှသာသမရရဲ့အခမ်းအနားအနေနဲ့ပါဝင်နိုင်မယ်
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတော့ရိုက်တာသတင်းတော်နှစ်ဦးအနေနဲ့သူတို့ရဲ့ထောင်ဒဏ်ဆင်ချက်ကိုဥပဒေနည်းလမ်းအတိုင်းအယူခံတင်နိုင်ကြောင်းပဲတုံ့ပြန်ပြောဆိုထားပါတယ်။ကုလသမဂ္ဂအပါအဝင်လုံခြုံရေးကောင်စီဥရောပသမဂ္ဂစတဲ့နိုင်ငံတကာအတိုင်းဝိုင်းကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့အပေါ်မှာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရကိုပြင်းပြင်းထန်ထန်ဝေဖန်ရှုံချခဲ့ကြပါတယ်။သူတို့နှစ်ဦးကိုသမရအမိန့်နဲ့ပြည်တံကနေလူငယ်ချမ်းသာခွင့်ပေးဖို့ပြီးခဲ့တဲ့သတင်းဘက်ကကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဥက္ကဋ္ဌမာဇူကီဒရူစမန်တို့နှစ်ဦးလုံးကတောင်းဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့မြန်မာအစိုးရဘက်ကဆောင်ရွက်နိုင်တဲ့အလားအလာကိုဦးမင်းလွင်ဦးကအခုလိုတုံ့သက်ပါတယ်။
တရားရုံးအစီအစဉ်ရဲ့စီမံခန့်ခွဲမှုကတော့နိုင်ငံတော်သမရကောနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကကောဝင်ရဲ့ဆော့ပလမှာမဟုတ်ဘူးအဲ့တော့အရင်တုန်းကကျွန်တော်တို့ကုလသမဂ္ဂအထူးကိုယ်စားလှယ်လာတဲ့အခါမှာလွတ်ပြေးတဲ့ကိစ္စတွေရှိတယ်အဲ့ဒီလိုလွတ်ပြေးတဲ့ကိစ္စရတွေကအမှုတွေတရားရုံးချုပ်ကနေပြီးတော့နောက်ဆုံးစီရင်ဆုံးဖြတ်ပြီးလို့ဘာမှအယူခံတက်စရာမကျန်တော့တဲ့အမှုတွေမျိုးကသာပဲသူတို့ကလွတ်ပြေးတာပဲစစ်စစ်ရင်လည်းဥပဒေအရအခွင့်အရေးပေးထားတာရှိနေသေးတယ်ဆိုတဲ့အမှုတွေကတော့လူငယ်ချမ်းသာခွင့်တို့သမရရဲ့ပြည်တံမှကင်းလို့ခွင့်တို့ကတော့မပေးဘူး။အဲ့ဒါတော့ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းသိချပြန်ပြဌာန်းထားတယ်။ဒါတော့လွယ်တူတော့မရနိုင်ဘူ
း။ရိုက်တာသတင်းတော်နှစ်ဦးလွတ်မြောက်ရေးနိုင်ငံတကာဥပဒေအကျိုးဆောင်တဦးဖြစ်တဲ့သမရစီအတနာခံစားတင်ထားတဲ့ကိစ္စနဲ့အယူခံတင်တဲ့လုပ်ငန်းစဉ်ဟာတိကျစီဖြစ်တဲ့အတွက်အခုအယူခံတင်မဲ့ကိစ္စဟာသူတို့အရင်ကတည်းကသမရစီတင်ထားတဲ့အတနာခံစားအပေါ်မှာအကျိုးသက်ရောက်မှုတွေမဖြစ်သင့်ဘူးလို့လည်းရှေ့နေဦးခင်မောင်စောကပြောပါတယ်။နောက်ပြီးပြည်ထောင်စုတရားရုံးချုပ်အထိအယူခံတင်မဲ့အဆင့်ရောက်မယ်ဆိုရင်အချိန်9လနဲ့6လကြာကြာမြင့်မှာမို့ဒီကာလအတွင်းကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးအင်းစိန်အချင်းထောင်ထဲမှာပဲနေကြရအောင်ပါပါ။ကိုဝါလုံးဟာတူထောင်ကြနေစဉ်မွေးဖွားခဲ့တဲ့လာသားအရွယ်တမီးဦးလေးကိုပြီးခဲ့တဲ့သတင်းပတ်ကမိနစ်30ကြာထောင်ဝင်စာတွေ့ချိန်မှာပထမဆုံးအကြိမ်တွေ့ခွင့်ရခဲ့ပါတယ်ရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ရှင်ရန်ကုန်တိုင်းတကုံစိတ်ကံစက်မှုဆောင်ကဖူရင်းအထွေချုပ်စက်ယုံမှာအလုတ်ထုတ်ခံထားရတဲ့အလုတ်သမား30ကိုအလုတ်ပြန်ခန့်ဖို့စက်ယုံဘက်ကသဘောတူလိုက်တာကြောင့် သတင်းပတ်နဲ့အချီကြာမြင့်ခဲ့တဲ့အလုသမားတွေရဲ့ဆန္ဒပြပွဲပြီးဆုံးသွားပါပြီ။မနေ့မနက်ပိုင်းမှာတော့အလုထုတ်ခံထားရတဲ့အလုသမား30နဲ့အလုရှင်ကြားမှာအလုရှင်အလုသမားဥပဒေပါပြဋ္ဌာန်းထားတဲ့လိုက်နာရမယ့်သဘောတူညီချက်တွေကိုပြန်လည်လက်မှတ်ထိုးဖို့ရှိပါတယ်။ဒီလိုပြေလည်သွားပေမဲ့အလုရှင်အလုသမားပြဿနာတွေဖြစ်နေရတာမကြာခဏဆိုသလိုဖြစ်နေတာကတည်ဆဲဥပဒေတွေအားနည်းလို့ထောက်ပြသူတွေလည်းရှိပါတယ်။ဒီတဲ့ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကပေးပို့ထားပါတယ်ရှင
်။မနေ့ကမနေ့ပိုင်းမှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကဖူရင်အထည်ချုပ်လုပ်ငန်းရှင်နဲ့အလုပ်သမားတွေကိုရန်ကုန်တိုင်းရုံးမှာခေါ်ယူတွေ့ဆုံကညှိနှိုင်းပေးခဲ့တာဖြစ်ပါတယ်။ဒီညှိနှိုင်းမှုအပြီးမှာတော့စက်ရုံကိုလည်းတွားရောက်ကလက်ရှိအလုပ်ဆင်းနေတဲ့အလုပ်သမားတွေနဲ့တွေ့ဆုံကအလုပ်ထုတ်ခံရတဲ့အလုပ်သမားတွေနဲ့ပတ်သက်ပြီးညှိနှိုင်းမှုတွေလုပ်ပေးခဲ့တာပါ။ဒီလိုလုပ်ပေးခဲ့တာကြောင့်နောက်ဆုံးမှာပြည်လည်မှုရခဲ့ပါတယ်။အလုထုတ်ခံရတဲ့လုပ်သားတွေကတောင်းဆိုချက်၉ချက်တောင်းဆိုထားပြီးလက်ရှိမှာဗနက်ချက်သဘောတူညီခဲ့တာကြောင့်အခုလိုပြေလည်ခဲ့တယ်လဲဆိုတာနဲ့ပတ်သက်လို့ VOA သတင်းဌာနကမေးမြန်းတဲ့အခါမှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းက
ဆိုထားတဲ့၉ချက်က၆ချက်ကသဘောတူပြီးသွားပြီ။၂ချက်ကျန်တယ်။အဲ့၂ချက်ကျန်တဲ့ကိစ္စကတော့ဒီစက်ရုံတရုံငယ်လို့ကျွန်တော်မယူဆဘူး။အထည်ချုပ်လုပ်ငန်းဝန်ကြီးတစ်ခုလုံးမှာအခွင့်အရေးပိုင်းဆိုင်ရာကိစ္စရပ်တွေကိုစနစ်တကျလုပ်ဖို့ဒါကျွန်တော်တို့အခုဟိုဆောင်ရွက်ပါမယ်။ဒီကြံတဲ့6ချက်ကလည်းသဘောတူညီထားပြီးပါပြီအလုပ်ပြန်ခတ်မယ်ဆိုတော့တစ်ချက်ကလည်းသဘောတူညီထားပြီးကြံတဲ့2ချက်ကဟိုလောက်ခါတို့ဒီဘောနပ်ခြေတို့ဒီသူတို့ကိုသူတို့အလုပ်စူးစမ်းရင်စူးစမ်းသလိုရတဲ့အခွင့်ဒါတွေကတကြောင်တကာတာတရားတပုတ်စမ်းဒီဖြစ်နေတဲ့အခြေအနေတွေကိုတော့ကျွန်တော်စနစ်တကျပေါ့ဒီလုပ်ငန်းခွင်တစ်ခုလောပေါ့နော်ဒီလုံဒီစိတ်ုံတရုံနဲ့ကိုပြောတာပေါ့ပါဘူးအထက်ချုပ်စိတ်ုံလုပ်ငန်းခွင်တစ်ခုလောအစီအပြေမှုဖြစ်အောင်ကျွန်တော်တို့ဆောင်ရွက်သွားမှာဖြစ်ပါတယ်
ပြီးခဲ့တဲ့အောက်တိုဘာ29ရက်နေ့ညပိုင်းကရန်ကုန်တိုင်းဝန်ကြီးချုပ်ဘက်ကဝင်ရောက်ဖြည့်ရှင်ပေးဖို့တောင်းဆိုတဲ့ဆန္ဒပြအလုပ်သမားတွေဟာရန်ကုန်တိုင်းအစိုးရရုံးရှိမှာတပိတ်စခန်းဖွင့်ခဲ့တာကြောင့်ညတွင်းချင်းမှာပဲရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့အစိုးရအဖွဲ့ကတပိတ်မောက်အလုပ်သမားတွေနဲ့တွေ့ဆုံညှိနှိုင်းခဲ့ပြီးအခုလိုဆက်လက်ညှိနှိုင်းပေးဖို့ဝန်ကြီးချုပ်ဘက်ကကတိပေးခဲ့တာဖြစ်ပါတယ်ဒီလိုသဘောတူညီခဲ့တာနဲ့ပတ်သက်လို့အလုပ်သမားကောင်းဆောင်တဦးဖြစ်တဲ့မတ်တထားဆွေက
အချင်းနေရင်အားလုံးကတော့အဆင်ပြေမှုရရှိခဲ့ပါတယ်ပြီးတော့အခုဖြည့်ချင်းပေးတဲ့ဥစ္စာနေရာမှာတော့အလုပ်သမားတွေဒီလုပ်ငန်းဝင်တွေကိုအေးချမ်းစွာနဲ့ပြန်လည်ဝင်ရောက်ရရှိဖို့အတွက်ကိုအားလုံးအဆင်ပြေခဲ့ပါတယ
်ဒီလိုအလုပ်ရှင်နဲ့အလုပ်သမားပြဿနာတွေမကြာခဏဆိုသလိုဖြစ်နေတာကတည်ဆဲဥပဒေတွေအားနည်းနေလို့ထောက်ပြသူတွေရှိနေပါတယ်ဗမာနိုင်ငံလုံးဆိုင်ရာအလုပ်သမားများအဖွဲ့ချုပ်ကကိုကျော်မျိုးကတော့လက်ရှိဖြစ်နေတဲ့အလုပ်သမားအလုပ်ရှင်ပြဿနာတွေနဲ့ပတ်သက်လို့
ဥပဒေအားနည်းတာရဲ့ပြီးတော့လုပ်ငန်းရှင်တွေကဒီအားနည်းနေတဲ့ဥပဒေကိုအခွင့်ကောင်းယူပြီးတော့ဥပဒေကိုထပ်ပြီးတော့ချိုးဖောက်တာပေါ့အခုကျွန်တော်တို့ဒီအလုံမအဖွဲ့ကြီးတွေကျွန်တော်တို့ဖွဲ့ဝင်ရှိတယ်အဲ့ဒီဟာကိုလုပ်ငန်းရှင်တွေကအလုံမအဖွဲ့ကြီးတွေကိုပြုတ်ကွဲအောင်လို့ဖန်တီးတဲ့အခါမှာကျွန်တော်တို့ဥပဒေကြောင်းအရဟိုအရေးယူပြီးရတယ်အဲ့ဒီနေရာဒီမှာကျွန်တော်တို့ဥပဒေရဲ့လုပ်ငန်းရှင်တွေတောက်လောက်အောင်ပေါ့တောင်းရေးပဲဖြစ်စီဒါမှမဟုတ်ဘူးထောင်လန်ထည့်သွင်းတာတွေဖြစ်စီအဲ့လိုအမျိုးတွေမရှိသေးတဲ့လုပ်ငန်းရှင်တွေကဥပဒေကိုကြောင်းအတင်းငင်းချိုးပေါက်တယ်ပြီးတော့တချို့လုပ်ငန်းရှင်တွေကြတော့လည်းဥပဒေကိုမသိတာဖြစ်နေတယ်ဟိုအဲ့လိုနှစ်ပိုင်းပေါ့ဥပဒေအားနည်းရရင်လုပ်ငန်းရှင်တွေကဥပဒေကိုမသိကြရင
်ဖူရင်ထည့်ချုပ်ဆက်ရုံမှာအလုတ္တမသမတ်ကအဖွဲ့ဝင်အလုတ္တမ30အလုတ်ထုတ်ခံရပြီးတဲ့နောက်အလုတ္တမတွေရဲ့မကြေမနက်ဆန္ဒပြပွဲတွေပေါ်ပေါက်လာခဲ့တာဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းသတင်းတောက်မေခပါရှင်အခုတော့အမေရိကန်လွှတ်တော်ကြားဖြတ်ရွေးကောက်ပွဲတွေကျင်းပတော့မယ့်အခြေအနေကိုတင်ပြမှာပါ။အမေရိကန်ပြည်ထောင်စုရဲ့2018ခုနှစ်လွှတ်တော်ကြားဖြတ်ရွေးကောက်ပွဲကိုအခုလာမယ့်နိုဝင်ဘာလ6ရက်နေ့မှာကျင်းပတော့မှာပါ။ Democratic Republican Party နှစ်ရက်လုံးကအကြိတ်နဲ့လဲရှင်ပြိုင်ကြဖို့နိုင်ငံတဝန်းပြင်ဆင်နေကြပါပြီ။အမေရိကန်ပြည်ထောင်စုအိန္ဒိယနဲ့ပြည်နယ်ဟာမြန်မာနိုင်ငံကပြောင်းရွှေ့အခြေချသူတွေတောင်းနေချီနေထိုင်ကြပြီးသူတို့တွေတဲကမဲပေးခွင့်ရသူအများစုဟာRepublican Party ကိုမဲပေးကြမဲ့သဘောရှိတယ်လို့မြန်မာ American လူမှုရေးအသင်းဥက္ကဋ္ဌက VOA ကိုပြောပါရယ်။ဘာကြောင့်အခုလို Republican ကိုထောက်ခံနေကြသလဲဆိုတာကိုတော့ကိုကျော်အောင်လွင်ကဆက်ပြီးပြောပြမှာပါ
။နိုဝင်ဘာလ6ရက်နေ့ကျလို့ရှိရင်ကျင်းပမဲ့လွတ်တော်ကြားပြတ်ရွေးကောက်ပွဲတွေအတွက် Democrat ရော Republican Party ဘက်ကပါအကြိတ်နဲ့ရှင်ပြိုင်ကြဖို့အကြီးအကျယ်ပြင်ဆင်နေကြပါရယ်။သမ္မတ Donald Trump ရဲ့ပထမအစိုးရတက်တန်းတစ်ဝက်မှာပြုလုပ်မဲ့ကြားပြတ်ရွေးကောက်ပွဲလည်းဖြစ်ပါရယ်။အောက်လွတ်တော်မှာအမတ်နေရာစုစုပေါင်း435နေရာရှိပြီးသူတို့အလုံးရဲ့လွတ်တော်တာဝန်တက်တန်းနှစ်နှစ်ပြည့်ပြီဖြစ်လို့အောက်လွတ်တော်အမတ်နေရာအလုံးကိုဝင်ပြန်ရမှာဖြစ်ပါတယ်အထက်လွတ်တော်မှာတော့အမတ်နေရာစုစုပေါင်း100ရှိတဲ့အထက်က39နေရာကိုဝင်ပြန်ရပါလိမ့်မယ်သမ္မတ Trump အစိုးရတက်လာပြီးတဲ့နောက်ပိုင်းအ ထက်လွှတ်တော်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကို Republican Party ကပဲထိန်းချုပ်ထားတာပါ။သမ္မတ Trump ဟာသူတော့လျှောက်ကြွေးကြော်နေတဲ့အချိန်အမေရိကန်သားပထမဦးစားပေးဆိုတဲ့ရွေးချက်နဲ့လှုပ်ဆောင်မှုတွေအတွင်းဝေဖန်မှုတွေအများပြားရှိနေပြီးနိုင်ငံရေးအရလည်း Democrat နဲ့ Republican Party နှစ်ခုကြားကွဲပြားမှုတွေဟာတိတိတသားကြီးမားလာနေတာပါ။ Republican Party ကတိုင်းပြည်အာဏာအများစုကိုထိန်းချုပ်ထားနိုင်တဲ့အပေါ် Democrat တွေဘက်ကလည်းကြပြရွေးကောက်ပွဲမှာအနိုင်ယူပြီးလွှတ်တော်အာဏာကိုရအောင်အပြင်းထန်ကြိုးစားနေတဲ့ကာလဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနောက်လယ်ပိုင်းအင်ဒီယားနာပြည်နယ်ကလူအများစုဟာ Republican Party ကိုထောက်ခံကြတာပါ။အဲ့ဒီဒေသမှာမြန်မာနိုင်ငံကရောက်လာကြသူတွေလည်းတောင်းနေချီပြီးတော့ရှိပါတယ်။သမ္မတ Trump လက်ထက်မှာဒုက္ခသည်လက်ခံမှုလျှော့ချတာ၊လူမှုကြီးကြပ်ရေးဥပဒေတွေကိုတင်းကျပ်မှုတွေလုပ်ခဲ့တာကြောင့်အမေရိကန်မှာခြေချနေထိုင်မှုကြိုးစားနေကြတဲ့မြန်မာအပါအဝင်တခြားဒုက္ခသည်တွေလည်းလာဖို့ခက်နေပါတယ်။အဲ့ဒါကြောင့်အခုကြပြရွေးကောက်ပွဲမှာအိန္ဒိယနာပြည်နယ်ရောက်မြန်မာမိသားစုတွေဘယ်ပါတီကိုမဲပေးကြမလဲဆိုတာသိနိုင်အောင်မြန်မာအမေရိကန်လူမျိုးရေးအသင်း BACI ရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းဂါကိုကျွန်တော်ဆက်သွယ်မေးမြန်းခဲ့ပါတယ်။အခုလာမယ့်ကြားပြရွေးကောက်ပွဲမှာဘယ်ပါတီကိုဒေါက်တာရိုဒင်းဂါအနိုင်ရစေချင်လဲခင်ဗျ။
ကျွန်တော်အနေနဲ့ကတော့ဒီမိုကရက်ကိုအနိုင်ရစေချင်ပါတယ်။ဘာလို့ဆိုတော့နိုင်ငံတကာအထူးသဖြင့်ကျွန်တော်ဗမာပြည်ရဲ့ဒီမိုကရေစီရေးကိုချစ်တိရောက်ရောက်အကူအညီပေးနိုင်မဲ့ပါတီဖြစ်လို့ကျွန်တော်ဒီမိုကရက်ကိုပို့ပြီးတော့နိုင်စေချင်ပါတယ်။ Republican ကတော့သမရကိုယ်တိုင်ကဒီနိုင်ငံတကာရေးတွေကို short ချပြီးတော့တခြားတိုင်းပြည်တွေရဲ့ဒီမိုကရေစီကိုထောက်ပံ့ကူညီမှုမရှိဘဲ American ပြည်တွင်းရေးကိုပဲအာရုံစိုက်တဲ့အတွက်ကျွန်တော်တို့ဒီမိုကရက်ကိုပဲနိုင်စေချင်ပါတယ
်။အခုတစ်ခေါက်ကြားပြရွေးကောက်ပွဲမှာအဲ့ဒီမှာရှိတဲ့မြန်မာမိသားစုတွေအနေနဲ့နိုင်ငံရေးအတွက်ကြောက်မှုတွေ true chart တွေ့ရလားခင်ဗျ။
ကျွန်တော်တို့အိန္ဒိယနာပြည်နယ်တစ်ခုလုံးမှာမြန်မာနိုင်ငံသားအနေနဲ့ပြောရရင်15,000လောက်ရှိပါတယ်။ Fort Wayne မှာ9,000လောက်ပေါ့။ Fort Wayne ဘက်ကတော့ဗမာတွေပုံများပါတယ်။ကရင်တို့နောက်တခြားလူမျိုးစုတွေကျွန်တော်ဒီနယ်မြို့တော်ဖြစ်တဲ့ Indianapolis မှာကြတော့ current 1,000 လောက်ရှိပြီးတော့ကျွန်တော်ချင်းလူမျိုးက 19,000 လောက်ရှိပါတယ်။ American ပြည်ထောင်စုမှာတော့ချင်းလူမျိုးအများဆုံးနေတဲ့မြို့တစ်မြို့ပေါ့ဗျာ။ဒီပြီးခဲ့တဲ့3-4နှစ်ကနဲ့စာရင်ချင်းလူမျိုးတော်တော်များများဗမာပြည်သားတော်တော်များများက American citizen ဖြစ်တဲ့လူတွေပိုလို့များလာတယ်။မဲပေးနိုင်တဲ့လူပိုလို့များလာတယ်ပေါ့နော်။အမေရိကန်နိုင်ငံကြီးမှာလည်းစိတ်ဝင်စားမှုပုံများလာတာကျွန်တော်တွေ့ရပါတယ်။ကျွန်တော်သုံးသပ်သလောက်ကတော့ကျွန်တော်ချင်းမျိုးသားတွေတော်တော်များများကခရစ်ယာန် Church Member တွေဖြစ်တယ်။ခရစ်ယာန်မှာတောင်မှကျွန်တော် Evangelical ခရစ်ယာန်တွေဖြစ်ပါတယ်။ Evangelical Church တွေကသမရထံဘူတော်တော်လေးထောက်ခံကြပါတယ်။အဲ့ဒီဟာရောင်ပြန်ခင်ဟပ်ပြီးတော့ကျွန်တော်ချင်းတော်တော်များများလည်းသမရထံဘူထောက်ခံအားပေးကြတယ်ဆိုတော့ကျွန်တော်တွေ့ရပါတယ်။အခု midterm election မှာလဲကျွန်တို့ Indiana မှာရှိတဲ့ချင်းလူမျိုးတော်များများမဲပေးနိုင်တဲ့ American citizen ဖြစ်တဲ့လူတွေကတော့သမ္မတ Trump ရဲ့ Republican ဖက်ကိုမဲပူပေးကြမယ်လို့ကျွန်တော်ထင်ပါတယ်
။ဘာသာရေးပေါ်မှာအခြေခံပြီးတော့သမ္မတ Trump ကိုမဲပေးကြမယ်ဆိုတဲ့သဘောပေါ့လေ။ဒါပေမဲ့လည်းတစ်ဖက်မှာကဒီမြန်မာပြည်ကထွက်လာပြီးတော့ America မှာခြေချဖို့ကြိုးစားနေတဲ့ချင်းလူမျိုးတွေ American ပြည်တော်စုကိုရောက်မလာနိုင်တဲ့ပြဿနာတွေရှိနေတော့ဒီပေါ်မှာသူတို့စိတ်ဝင်စားဘူးလားဒီပေါ်မှာအာရုံမရှိကြဘူးလား
စိတ်ဝင်စားမှုတော့ရှိပါတယ်ဒီ immigration တို့now refugee resettlement တို့သမရထမှနေအများကြီး short ချတဲ့ကိစ္စကိုကျွန်တော်တို့ချင်းလူမျိုးခရီးရန်တော်တော်များများစိတ်ဝင်စားမှုရှိပါတယ်အဲဒီဘာသာရေးမှာကြတော့ကျွန်တော်တို့ချင်းလူမျိုးတရားရာခိုင်နှုန်းက evangelical christian တွေဖြစ်တယ်ဆိုတော့ evangelical christian value အနေနဲ့ကြည့်ပြီးတော့သမရထမို့90ရာခိုင်နှုန်းထောက်ခံအားပေးကြတယ်လို့ကျွန်တော်သုံးသပ်ပါတယ
်။ဟုတ်ကဲ့ဒေါက်တာရိုဒင်းကကျေးဇူးတင်ပါတယ
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါမြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်ထုတ်လွှင့်သွားမှာပါ లైట్ โดမီတာ32 40 50ရူကနေတိုက်ရိုက်နားဆင်နိုင်တယ်လို့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ကျမတို့ရဲ့အစီအစဉ်တွေကို website စာမျက်နှာဖြစ်တဲ့ burmese.voanews.com ကနေလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်အတွက်အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့
တိုင်းရင်းသားတွေတာမှာဆိုလို့ရှိရင်တော့သူတို့တိုင်းရင်းသားတွေတာမှာအပြိုင်ဆိုင်ပေါ့နော်လက်ဆက်ကြီးရုံးနေရာကြီးကျွန်တော်တို့တွေ့ရတယ်ဥပမာရှမ်းမှာဆိုလို့ရှိရင်လည်းရှမ်းပေါ့ဥပမာရှမ်း
ဒါကတော့မြန်မာနိုင်ငံမှာမကြခင်ကျင်းပတော့မဲ့ဂျားဖြက်ရွေးကောက်ပွဲအခြေအနေနဲ့ပတ်သက်လို့သဘောထားအမြင်တွေကိုတုံ့ပြန်ဆွေးနွေးထားတာကိုအပြည့်စုံနားဆင်ရမှာပါအခုတော့နိုင်ငံတကာသတင်းလွှာတပုတ်ကိုအရင်ဆုံးတင်ပြမှာပါရှင်အမေရိကန်ပြည်ထောင်စုကိုတရားမဝင်ရောက်ရှိလာကြသူတွေနဲ့နိုင်ငံသားမဟုတ်သူတွေကဒီနိုင်ငံမှာမွေးပွားတဲ့ကလေးတွေကိုဖွဲ့စည်းပုံအခြေခံဥပဒေအရနိုင်ငံသားအဖြစ်ခံယူခွင့်ပြုထားတာကိုသမ္မတဒေါ်နယ်ထရန့်ကနိုင်ငံသားဖြစ်ခွင့်မပေးဖို့သမ္မတအမိန့်နဲ့တားမြစ်မယ်လို့ပြောလိုက်တဲ့အတွက်နိုင်ငံရေးနဲ့ဥပဒေရေးလောကမှာအခြေအတင်အငင်းပွားပွဲပေါ်ပေါက်ခဲ့ပါတယ်ဒေါ်လာလာတန်းကအကြောင်းစုံကိုဆက်ပြီးပြောပြမှာပါရှင
်နိုဝင်ဘာ6ရက်နေ့ကျင်းပမယ့်အမေရိကန်ဂျားဖြတ်ရွေးကောက်ပွဲတွေမတိုင်မီလူဝင်မှုကြီးကြပ်ရေးထိန်းချုပ်မှုကိုရွေးကောက်ပွဲရဲ့မဲဆွဲလှုပ်ရှားမှုဖြစ်သမ္မတထရမ့်ကဦးစားပေးနေတာဒီစိတ်ပိုင်းဖြစ်အမေရိကန်နိုင်ငံသားမဟုတ်ကြသူတွေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာကိုပယ်ဖျက်ဖို့အခုလိုအရေးယူဆောင်ရွက်ဖို့ကြိုးစားနေတယ်လို့သုံးသပ်ကြပါတယ်။နိုဝင်ဘာ4ရက်နေ့ထုတ်လွှင့်မဲ့ Axios on HBO ရုပ်သံလွှင့်နဲ့ပြည်သူမီးမြန်းကမှတရားမဝင်နေသူတွေကမွေးတဲ့ကလေးတွေကိုနိုင်ငံသားရပိုင်ခွင့်ပေးတဲ့အခွင့်အရေးကိုအဆုံးသတ်ဖို့လိုတယ်လို့သမ္မတထရမ့်ကပြောခဲ့ပါတယ
် How ridiculous we're the only country in the world
where Hello big ben share လို့ရလဲ American ပြည်ထောင်စုကိုရောက်လာတဲ့လူတူအနေနဲ့ကလေးမွေးမယ်အဲ့ကလေးဟာလဲအလို့လျောက်နိုင်ငံသားတူရဲ့ခံစားချက်တွေကို85နှစ်ပြည့်အောင်ခံစားခွင့်ရမယ်ကဘာပေါ်မှာအဲ့လိုမျိုးနိုင်ငံသားခံယူခွင့်ရတာ American ပြည်ထောင်စုတနိုင်ငံနဲ့ဖြစ်တယ်ဒါဟာအဓိပ္ပာယ်လည်းမရှိဘူးအဆုံးသတ်ဖို့လည်းလိုပါတယ
်တကယ်တော့နိုင်ငံမှာမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာအမေရိကန်တနိုင်ငံနဲ့မဟုတ်ပါဘူး။ကနေဒါနဲ့မက္ကဆီကိုအပါအဝင်နိုင်ငံပေါင်း30ကျော်တို့မှအလားတူ policy တွေရှိကြပါတယ်။ဒါပေမဲ့လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာတော့ Australia, Britain, ပြင်သစ်၊ India နဲ့ Ireland နိုင်ငံတို့ကဒီအခွင့်အရေးကိုဖျက်သိမ်းခဲ့ကြပါတယ်။အမေရိကန်နိုင်ငံသားမဟုတ်ကြသူတွေမွေးဖွားတဲ့ကလေးတွေကိုနိုင်ငံသားခံယူခွင့်ပြုတာကိုပယ်ဖျက်ဖို့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုဖျက်သိမ်းဖို့မလိုအပ်ကြောင်းသူ့ရဲ့ဥပဒေအကြံပေးအရာရှိတွေကပြောခဲ့တယ်လို့လေသမ္မတထရမ့်ကထောက်ပြခဲ့ပါတယ်။ဒါပေမဲ့ထရမ့်ရဲ့ Republican Party ဝင်ခေါင်းဆောင်တချို့ကဒီအရေးယူဆောင်ရွက်မှုကိုသဘောမကျတာတွေ့ရပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကသမ္မတအမိန့်နဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ကိုပယ်ဖျက်ဖို့သဘောမတူကြောင်းKentucky အတန်လွှင့်ဌာနကိုအခုလိုပြောခဲ့ပါတယ
် You cannot end birthright citizenship with an executive order. We didn't like it when Obama tried changing immigration laws via executive action and obviously
ဒီနိုင်ငံမှာမွေးရင်နိုင်ငံသားအဖြစ်အသိမပြုတဲ့မွေးရပါအခွင့်အရေးကိုသမ္မတမိန့်နဲ့ပယ်ဖျက်လို့မရပါဘူး။သူ့အရင်သမ္မတ Obama လက်ထက်ကလည်းလူဝင်မှုကြီးကြပ်ရေးမူဝါဒကိုသမ္မတမိန့်နဲ့ပြောင်းဖို့ကြိုးစားခဲ့စဉ်တုန်းကကျွန်တော်တို့ရှေးဟူးဇွဲ Republican တွေကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားတော့ပြောင်းဖို့ကြိုးစားတာကိုမနှစ်သက်ကြပါဘူး။ရှိုးဇဲဝါရီအနေနဲ့ကျွန်တော်တို့ကဖွဲ့စည်းပုံအခြေခံဥပဒေကိုလေးစားလိုက်နာယုံကြည်ပါတယ်အခြေခံဥပဒေပြင်ဆင်ချက်14အရလဲဒီရပိုင်ခွင့်ပေးထားတာရှင်းပါတယ်ပြောင်းဖို့စူးစမ်းမယ်ဆိုရင်တော့ဖွဲ့စည်းပုံရတိတ်ကိုအချိန်ကြာမှာဖြစ်ပါတယ
်အမေရိကန်နိုင်ငံသားမဟုတ်သူတွေကိုနိုင်ငံသားခံယူခွင့်ပြုတဲ့မွေးရပါအခွင့်အရေးကိုပယ်ဖျက်ဖို့စူးစမ်းမယ်ဆိုရင်တရားရုံးတော်မှာဥပဒေရအကဲဆတ်မှုတွေရင်ဆိုင်ရပွဲရှိပါတယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်14အရအမေရိကန်ပြည်ထောင်စုမှာမွေးဖွားသူဒါမှမဟုတ်အခြေချနေထိုင်ပြီးနိုင်ငံသားခံယူခွင့်ရှိသူအလုံးအနေနဲ့အမေရိကန်ပြည်ထောင်စုနဲ့သူတို့နေထိုင်တဲ့ပြည်နယ်တွေမှာနိုင်ငံသားအခွင့်အရေးတွေကိုခံစားခွင့်ရရှိတယ်လို့အမှတ်ခံချက်ပေးထားတာဖြစ်ပါတယ်။တချို့ရှေးယူဇွဲဝါဒီတွေကတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်ဟာ အမေရိကန်မှာတရားဝင်နေထိုင်ခွင့်ရရှိထားသူတွေကမွေးတဲ့ကလေးတွေကိုသာနိုင်ငံသားခံယူခွင့်ပြုဖို့ရည်ရွယ်တယ်လို့ထောက်ပြကြပါတယ်။ဒီပြင်ဆင်ချက်ကို1868ခုနှစ်ကအတည်ပြုခဲ့စဉ်ကထိုစဉ်ပြည်တွင်းစစ်တွင်လူမဲကြီးကျွန်တွေဖြစ်ခဲ့ကြသူတွေကိုတောင်ပိုင်းပြည်နယ်တွေရဲ့ခွဲခြားဆက်ဆံမှုကနေအကာအကွယ်ပေးတဲ့အနေနဲ့နိုင်ငံသားဖြစ်ခွင့်အခြေခံအခွင့်အရေးခံစားခွင့်ကိုဒီပြင်ဆင်ချက်ရာအမှခံချက်ပေးနိုင်ဖို့အတည်ပြုခဲ့တာလည်းဖြစ်ပါလေရှင်
။ဒေါ်လှလတန်ပါရှင်။အခုကြားမှာကတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်မှာဦးကျော်စံသားကတင်ဆက်ထားပါရရှင်
။တရုတ်မြန်မာစီးပွားရေးဇင်းညံပြီးမြောက်အောင်မြင်ဖို့အလားအလာဘယ်လောက်ရှိသလဲဆိုတဲ့ကောင်းစဉ်နဲ့နိုင်ငံချူရေးသားတဲ့သုံးသပ်ချက်ကို CSIS website မှာဖော်ပြပါရယ်။ယူနန်ကျောက်ဖြူမိုင်းတထောင်ရှိဇင်းညံနဲ့မီထာလန်ဖောက်လုံးမဲ့ MOU ကို2018 September 9မှာမြန်မာဘက်ကလက်မှတ်ရေးထွက်ခဲ့ပါရယ်တဲ့။ဒါဟာတရုတ်ရဲ့ရဝန်းလန်းစီမံကိန်းအတွက်အရေးကြီးတဲ့ကိစ္စဖြစ်ပြီးမလက်ကရေလက်ကြကိုဖျက်ရင်းနှံသေးရတဲ့ကိစ္စအတွက်လမ်းလွှဲတစ်ခုဖြစ်သလိုတရုတ်နိုင်ငံရဲ့ကုန်တွင်းပိုင်းယူနန်နယ်အတွက်အိန္ဒိယသမုဒ္ဒရာစီတိုက်ရိုက်ဆက်သွယ်နိုင်မဲ့လမ်းကြောင်းလေးဖြစ်ပါရယ်တဲ့။NRI အစိုးရလက်ထက်မှာဒီစီမံကိန်းအစောတည်းရင်ပြည်လဲလာတာအကြောင်းရှင်းရှိပါတယ်ဆိုပြီးတော့အခုလိုဖော်ပြပါတယ်နံပါတ်1အကြောင်းကတော့ရွှေညာအရေးကြောင့်နိုင်ငံတကာကမြန်မာကိုဝေဖန်နေကြခြင်းဟာမြန်မာနိုင်ငံကိုတရုတ်ရဲ့မဟာဗျူဟာစံဝန်တဲ့ကိုပုံမကြောက်သွားစေတယ်အမေရိကန်ဥရောပသမဂ္ဂတို့ကမြန်မာစစ်တပ်ရဲ့လူခွင့်ချိုးဖောက်မှုကြောင့်မြန်မာပြည်ကနှုတ်ထွက်နောက်ဆုတ်နေခြင်းတရုတ်ကမြန်မာပြည်ကိုကူညီပြီးကုလသမဂ္ဂအရေးယူဖို့ကြိုးပမ်းချက်ကိုအဓိကအကောက်အွယ်ပေးခဲ့တယ်လို့ဆိုပါတယ်အထူးသဖြင့် NLD နဲ့တရုတ်ကွန်မြူနစ်ပါတီပါတီချင်းဆက်ဆံရေးပူကောင်းလာပြီး CMC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညံကိစ္စညှိနှိုင်းရတာလွယ်လွယ်ကူကူဖြစ်လာစေတယ်လို့သုံးသပ်ပါတယ်။ဒါပြင်ဇင်းညံလန်းဖြတ်သန်းရာနယ်စပ်ဒေသက UWSA ဝတ်တပ်ဖွဲ့လူလက်နက်ကင်အင်အားစုတွေပေါ်တရုတ်ကဩဇာလွှမ်းမိုးမှုရှိလေတော့ UWSA ကိုညှိနှိုင်းရေးအတွက်တရုတ်ကတွန်းအားပေးပြီးမြန်မာကတရုတ်ရဲ့စီးပွားရေးစံတမန်ရေးထောက်ခံမှုကိုရယူနိုင်ခဲ့တယ်လို့ဆိုပါတယ်။ဒုတိယအချက်ကတော့မြန်မာဟာတရုတ်နိုင်ငံရဲ့မဟာဗျူဟာမြောက်အိန္ဒိယချင်းဖြစ်ပါတယ်တဲ့တရုတ်ရဲ့ရဝန်းလန်းစီမံကိန်းကိုလက်ခံလိုက်တဲ့အတွက်ကျွေးလည်ပင်နေရမယ့်အရေးဆိုရင်ပြီးတချို့နိုင်ငံတွေအထူးသဖြင့်မလေးရှားလိုနိုင်ငံမျိုးအားဆိုရင်အရေးကြီးတဲ့စီမံကိန်း၃ရပ်ကိုရပ်ဆန့်လိုက်ပြီးဖြစ်ပါတယ်အဲ့လိုအချိန်မျိုးမှာတရုတ်ကအရေးကြီးတဲ့မြန်မာနဲ့အဆင်ပြေကိုပုံပြီးစဉ်းစားလာရပါတယ်တဲ့ကြောက်ဖြူအထူးစီးပွားရေးဇုံအတွက်ပြန်လည်ညှိနှိုင်းရတာကိုတရုတ်ဘက်ကလက်ခံခဲ့တယ်လို့ဆိုပါတယ်ဒါကြောင့်ဒီလိုနဲ့တရုတ်မြန်မာစီးပွားရေးဇင်းညံကိစ္စဟာအဆင်ပြေပြင်းတဲ့ရှေ့ကိုရွေ့လာခဲ့ပေမဲ့ဒီထက်ရှေ့ကိုတွန်းနိုင်ဖို့ဆိုတာကတော့နောက်ထပ်အဓိကနှစ်ချက်ပေါ်မှာမူတည်နေတယ်လို့ဆိုပြပါတယ်။အဲ့ဒါတွေကတော့မြန်မာလူထုရဲ့သဘောထားနဲ့မြန်မာပြည်တွင်းနိုင်ငံရဲ့အခြေအနေပဲဖြစ်တယ်လို့သုံးသပ်ပါတယ်။မြန်မာပြည်သူတွေရဲ့သဘောထားကိုကြည့်ရမယ်ဆိုရင်မြန်မာပြည်သူတွေဟာတရုတ်ရင်းနှီးမြှုပ်နှံမှုမှာပဝန်းကျင်ထိခိုက်မှုကိုသိကြယူမဆိုင်တဲ့အတွက်2017မြေဆုံစီမံကိန်းကိုရပ်ဆန့်ခဲ့ကြပါတယ်။ဒါပေမဲ့အခြေခံအဆောက်အဦတည်ဆောက်ရေးနဲ့ဒီစီးပွားရေးဇင်းညံရဲ့အလားအလာတွေကြောင့်အထူးသဖြင့်မြန်မာနိုင်ငံတွေကတရုတ်နယ်ပေါ်စီးပွားရေးအဆိုင်အဝန်းကိုဆွဲဆောင်နိုင်ခဲ့တယ်လို့လည်းဆိုပါတယ်။နောက်မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်လည်းတရုတ်မြန်မာစီးပွားရေးဇင်းညံပေါက်မြောက်ရေးအတွက်အရေးကြီးပါတယ်တဲ့။တရုတ်ဩဇာကြီးမားလာရေးကိုမြန်မာနိုင်ငံမှာဆိုရင်အထူးသဖြင့်တက်မတော်ကသိမလိုလားဘူးလို့ဆိုပါတယ်။NLD အစိုးရဟာတရုတ်ကိုဒီကိစ္စမှာလိုက်လျောလွန်းတယ်လို့သူတို့ထင်လာရင်လွှတ်တော်တွေကစစ်သား25ရာခိုင်နှုန်းကဝင်ရောက်ဟန်တားလာနိုင်ပါတယ်တဲ့။ဒါအပြင်2020ပြည့်ရွေးကောက်ပွဲပြီးရင်တော့လက်ရှိ NLD အစိုးရဟာဆက်လက်အာဏာရှိပါဦးမလားဆိုတာလည်းပဲစဉ်းစားရမယ့်အချက်တစ်ချက်ဖြစ်တယ်လို့သုံးစားရေးသားထားပါခင်ဗျာ
။ဦးကျော်စံသားပါရှင်။ဗုဒ္ဓဘုနေ့နေနေခင် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်။အခုတော့ American 3အင်္ဂလိပ်စာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင်။
ဒီလိုနဲ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကပိုက်ခုရဲ့လုံကောက်ဒီဘယ်ကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘယ်ကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငွေရကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ်။ hard time အသူနဲ့ပတ်သက်လို့ George ကိုပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် My mother had a hard time bringing us up since my father died 10 years ago
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငိုရေးကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ
A hard time
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်အခုဆက်လက်ပြီးတော့ကုသညုံဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကိုနားဆင်ရမှာပါမကြခင်ကျင်းပတော့မယ့်ဂျားဖြက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သုံးသက်တင်ပြထားပါတယ်ဒီစီစဉ်ကိုထုတ်လုပ်သူကမတ်စုမွန်ဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာဒီကနေ့ညပိုင်းတဲ့လီလိုက်စီစဉ်ကနေပြီးတော့ကျူးစွပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လာမယ့်နိုမာလာ၃ရက်နေ့မှာပြုလုပ်မယ့်ဂျားဖြတ်ရွေးကောက်ပွဲနဲ့ပတ်သက်လို့အခင်းကျင်းတွေပါမြန်မာနိုင်ငံရဲ့ထွေထွေရေးဒီဂျားဖြတ်ရွေးကောက်ပွဲတွေကိုအခုလာမယ့်နိုမာလာ၃ရက်နေ့မှာပြုလုပ်မှာဖြစ်ပါတယ်ဒီမိုကရေစီနီးကျရွေးကောက်ပွဲတွေရဲ့အင်္ဂါရက်နဲ့ညီတဲ့ရွေးကောက်ပွဲအခင်းကျင်းရှိပါရဲ့လားလွတ်လပ်မြတ်တာတဲ့ရွေးကောက်ပွဲတရားဖြစ်ဖို့အတွက်အလားအလာကောင်းရှိပါသလားဒီလာမယ့်နိုမာလာ၃ရက်နေ့ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေနောက်ရွေးကောက်ပွဲမတိုင်ခင်အခင်းကျင်းအနေအထားတွေကိုအခုဒီနေ့ညဒိုင်လီလိုက်စီစဉ်မှာကျွန်တော်တို့ဆွေးနွေးသွားဖို့ဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပေးဖို့ကျွန်တော်ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Myanmar Network Organization for Free and Fair Election ပြောမှဆိုတော့ဒီတရားလွတ်လပ်ပြီးတော့မျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ဒီကွန်ရက်အဖွဲ့စည်းကဖြစ်ပါတယ်။မတ်စင်မာဦးပါ။နောက်တူကတော့ဖန်တီးအိမ်အဖွဲ့စည်းကပါသူကလည်းဒီရွေးကောက်ပွဲဆောင်ကြီးရေးမှာလုပ်နေတာမတ်ခင်လေးငယ်ရှိပါတယ်။2ဦးစလုံးလီလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာ။ကျွန်တော်အရင်ဆုံးမတ်စင်မာဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။မတ်စင်မာဦးကြားပါလားခင်ဗျာ။
ဟ
ုတ်ကဲ့ပါမင်္ဂလာပါမဆင်မအောင်ကြီးအခုဒီဂျာဖက်ရွေးကောက်ပွဲကပြောမှဆိုရင်နိုမာလာ၃ရက်နေ့လောက်တော့မယ်အာရွေးကောက်ပွဲကော်မရှင်ကအခုပြန်ဆိုင်မဲ့အနေထားနေရာပေါင်း73နေရာပေါ့အဲ့တော့ဒီနေရာတွေအတွက်လက်တလောရွေးကောက်ပွဲအဓိကမဲဆွက်စီယဝင်းကာလပေါ့နော်အခုကာလမှာဒီကာလမှာလွတ်လွတ်လပ်လပ်မြတ်မြတ်တတတစ်ဖက်တစ်ဖက်ရှိရလားအခြေအနေတွေဘယ်လိုများရှိပါလဲခင်ဗျာခြုံပြီးသုံးသပ်မယ်ဆိုရင်ခြုံပြီး
တော့ကြည့်တော့ဆိုလို့ရှိရင်တော့ဒီပတ်ဒီမဲ့ချေချီချီနေရတာတက်တက်ကြွလို့နေရတာဒါလည်းသိရရပေါ့နော်အပြန်ဆောင်ပေါ့ပြန်ဆောင်လုပ်တဲ့အခါကျတော့ကွန်ရှင်ကလည်းဒီမဲ့ချေချီနေတာပတ်တက်ပြီးကွန်ရှင်ရှိကိုဒီကွန်ပလိန့်ဒီလာရတော့ဒါလည်းမသိရဘူးပေါ့နော်ဆိုတော့ဒါအခင်းကျင်းကိုအခုတိကျရမယ်ဆိုရင်တော့ကျင်းလည်းလည်းရှင်းပြနေကြရတယ်ဆိုတော့အခင်းကျင်းလည်းကျွန်တော်နေပါတယ်
ပြောမယ်ဆိုရင်တော့အဓိကလက်ရှိအာဏာရပါတီကတော့မြူသားဒီမိုကရေစီဖွဲ့ချုပ်ပေါ့နော်အဲ့တော့ဒီအဖွဲ့စည်းကလည်းနေရာတိုင်းမှာသူတို့ရှင်ပြိုင်မှုအတွက်ကြိုးစားနေတယ်။အဲ့တော့အာနာယအဖွဲ့စည်းဘက်ကအာသူတို့မှရှိတဲ့အာနာလုတ်ပိုင်ခွင့်ကိုသုံးပြီးတော့ရွေးကောက်ပွဲရှင်ပြိုင်တာမျိုးတွေမက်ဆစ်စီယိုနာမျိုးတွေရောရှိပါလား
။ကျွန်တော်တို့ခြုံပြီးတော့ကြည့်ရမယ်ဆိုလို့ရှိရင်တော့ဟိုအပြင်မှာဒီတိုင်းစီးရင်းလာတာကတော့ဆိုးဖြစ်တယ်လို့ကျွန်တော်တို့အစားအဖြစ်ပြောလို့ရတယ်ပေါ့နော်။ဒါပေမဲ့မီဒီယာကိုအသုံးပြုတဲ့အခါမှာဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံရဲ့ဒီအာရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဒီဒီကတော့ဒီမှာခံရတဲ့ဒီစမိပုံစံရကမှာလည်းဖြစ်လဲဆိုတော့ဒါလက်ရှိအာဏာရရဲ့ပါပီကအာဏာရဖြစ်တဲ့အစိုးရဖြစ်နေတဲ့ပါပီကမှာတော့ပုံပြီးတော့အခွင့်အရေးကြီးရှိနေတာရှိရပါတော့ဥပမာသူ့အနေနဲ့ဆိုရင်ဒီနေရာကိုအသုံးချချပြီးတော့ဒီကိစ္စကပုံပြီးတော့စီရင်စေတော့တော့ရဖြစ်တဲ့တော့ပြီးတော့ဒီလိုရနေတဲ့ပုံစံမျိုးတွေတော့ကျွန်တော်တို့ရဲ့ဥပမာအဖြစ်ကတော့ဒီလိုဆိုလို့ရှိရင်လည်းဒီစကားပုံပေါ်မှာဆိုလို့ရှိရင်ဒီလိုမျိုးနဲ့တို့ပါတီရင်းတင်အောင်ကိုးစားလာအောင်ပေါ့နော်ဒီပြောသွားနေလို့ကျွန်တော်အနေနဲ့မြင်လာရှိတယ်တချို့တချို့ဒီနိုင်ငံတော်အတိုင်းအတာပစ်ပေါ်ဆိုလို့ရှိရင်အမှုလေးဒီပေါ်မှာဒီကပ်ပေါ်မှာမြည့်အခါမှာဒီကပ်ပေါ်ရှိတဲ့နေရာကိုတွားပြီးတော့အဲ့လိုပြောတာလေးရောရှိတယ်ပေါ့နော်ဟုတ
်ဟုတ်ကဲ့ဒါကတော့တွားတဲ့နေရာပေါ့အခုလက်ရှိနိုင်ငံတော်သမ္မတဖြစ်စီနိုင်ငံတော်အတိုင်းပင်ခံဖြစ်စီသူတို့ရဲ့ပြောဆိုတဲ့မိကွန်းနာမှာယူကောက်ပွဲအတွက်စီယုံပြောဆိုတဲ့စကားမျိုးတွေရောရှိပါလား
သူတို့ပြောတဲ့ဟာတွေကိုကျွန်တော်တို့ like ဒီတော့ချုံကိုကြည့်တော့ဆိုလို့ရှိရင်လည်းရိုက်ကြည့်တော့သူကိုမဲပြီးပါဘောနော်ဆန်ချာတော့လည်းအဲ့လိုအစိုးရမဖြစ်ခင်ကလည်းပြောတဲ့ဟာမျိုးအာတောင်းကြည့်နေတဲ့အချိန်မှာအဲ့လိုဖိုက်ရိုက်ကြည့်တော့ပြောတာမျိုးတော့ကျွန်တော်တို့တော့မသိဘူးပေါ့နော်ဒါပေမဲ့လည်းအတော်ကိုချုံကြည့်မယ်ဆိုလို့ရှိရင်တော့သူတို့ဘာသာမလို့အာဒီအချိန်ကြီးမှမှဒါကိုလုပ်တယ်ဆိုတာကတော့ဒါဘာဖြစ်ဖြစ်ဒါလုပ်တယ်ဆိုတော့အကုန်လုံးကြည့်ရင်တော့
်ထင်ရှားတယ်ပေါ့နော်အတုံးလုံးပိုင်းမှာတော့အဲ့လိုတော့ပြောတော့တာမျိုးတွေကျွန်တော်တို့မသိနေဘူးပေါ့ဟုတ
်ဟုတ်ကဲ့ခင်ဗျာတိုင်းလာဒေသတွေရဲ့အခြေအနေရောဘယ်လိုရှိပါလဲခင်ဗျာအခုပြိုင်မဲ့နေရာတွေမှာတိုင်းလာဒေသတွေလည်းပါတော့တိုင်းလာဒေသတွေရဲ့ message ရောမှုတွေ
တိုင်းရင်းသားတွေတာမှာဆိုလို့ရှိရင်တော့တို့တိုင်းရင်းသားတွေတာမှာအပြန်ဆိုင်ပေါ့နော် message ရောနေရာကျွန်တော်တို့ပြရတယ်ဥပမာရှမ်းမှာဆိုလို့ရှိရင်လည်းအဲဆမ်ပါဥမာရှမ်းလေးချပေါ့နော်လေးချမှာဆိုလို့ရှိရင်လည်း SNLD SNDD စသဖြင့်အရှင်ရင်ကြတာရှိတယ်ပြန်ဆုတ်ချက်ခိုင်းတဲ့ဆုတ်ချေးပတ်ပြီးမပြောင်းဘူးနော် SNLD တော့ပါမယ်ပေါ့အဲတော့သူတို့ဒီဟာဆိုလို့ရှိရင်လည်းအပြိုင်ဆိုင်ဖြစ်နေတယ်အာ message ပြီးရင်းလို့လုပ်နေကြတယ်၎င်းကြီးကဒီနောက်ဆက်စပ်ကိုရောက်တဲ့အခါကျတော့ခိုင်းရေးတောင်ပေါ့နော်ရေးတောင်မှာဆိုလို့ရှိရင်လည်း PMP ကောဒီ ALD ကောပေါ့နော်ပြီးရင်ဒီပုဂ္ဂိုလ်ကောဒီအနေဒီကတော့အပြန်ဆိုင်လေးချက်ပြီးရုံနေကြတော့ကျွန်တော်တို့တွေ့ရပေါ့နော်တိုင်းရင်းသားပါတီတိုင်းရင်းသားလူမျိုးစုဒီပါတီထဲမှာအဲ့ဒီမခိုးတော့ကျွန်တော်တို့အပြန်ဆိုင်ရှိတယ်လို့ကျွန်တော်တို့တွေ့ပါတယ်ရှိပေါ့
ဒီရွက်ောက်ပွဲစီယုံမှုနဲ့ပတ်သက်ပြီးတော့ပြည်သူပါတီကကိုထေးအောင်ပြည်သူပါတီကကိုထေးအောင်ဒီလိုင်းပေါ်မှာရှိပါလားအဲသူလည်းမရှိသေးဘူးခင်ဗျအဲ့တော့မတ်စင်မာဦးကိုပဲကျွန်တော်ပြန်မေးချင်ပါတယ်မတ်စင်မာဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ပြောပါရှင်ဟုတ်က
ဲ့ဟုတ်ကဲ့မဆီမအူကြီးအခုအဲ့တော့ဒီရွက်ောက်ပွဲနဲ့ပတ်သက်လို့လူတို့ရဲ့စိတ်ဝင်စားမှုကိုဘယ်လိုရှိပါလဲခင်ဗျာဂျာပဲရွက်ောက်ပွဲအပေါ်မှာ
ဟုတ်ကဲ့လူတို့စိတ်ဝင်စားမှုကတော့ဟုတ်ကျွန်တော်တို့ဒီကျွန်တော်တို့လက်တွေ့နေရတယ်တွားတယ်ပေါ့နော်တွားပြီးတော့ကျွန်တော်တို့လိလာခြုံငုံကြည့်တော့ဆိုလို့ရှိရင်လူတို့စိတ်ဝင်စားမှုကတော့ဒါဂျာပြတ်ဖြစ်တဲ့အတွက်ပေါ့နော်2015လောက်ကြီးတော့ကျွန်တော်တို့ပြောလင်းလို့တော့မရဘူးအနည်းငယ်စိတ်ဝင်စားမှုတော့ညော့နေရတော့ရှိတယ်ပေါ့နော်အဲဒါပေမဲ့လည်းဒီဒီကပေါ်ရှိတဲ့နေရာမှာကတော့ဒီလူတွေရဲ့စိတ်ဝင်စားမှုကတော့ဒီလေဒီကပေါ်မရှိတဲ့နေရာမှာပဲဒီကပေါ်ရှိတဲ့ဆိုတော့ဒါမှတိတ်တိတ်မခံမိရရရှိတယ်ပေါ့နော
်ကဲခင်ဗျာကျွန်တော်မက်ခင်လေးငယ်လေးလိုက်ပေါ်ပြောင်းနေပါပြီမက်ခင်လေးငယ်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
တယ်ဟုတ်ကဲ့မက်ခင်လေးငယ်ခုကနာကျွန်တော်ခုနာမဇမအုပ်လက်ဆွေးနွေးပါတယ်လူတွေရဲ့စိတ်ဝင်စားမှုနဲ့ပတ်သက်လို့ဂျာဘက်ရွက်ကောက်ပွဲနဲ့ပတ်သက်ပြီးတော့လူတွေရဲ့တည်ထားမှုစိတ်ဝင်စားမှုဘယ်လိုများအကဲဖြတ်မိပြီလဲခင်ဗျာ
ဟုတ်ကဲ့စိတ်ဝင်စားမှုကတော့တင်ရှိဦးလို့ပဲအကျဉ်းချမ်းမိရခြင်းအားကြောင့်လဲဆိုတော့ဒီတချို့ကလည်းရွေးကောက်ပွဲလုံးမအောင်မပြီးဘူးပေါ့နော်ကိုဒေတာမှရှိနေတယ်လေတချို့ကတိနေမယ်လေလာသေးကိုစိတ်ဝင်စားဦးဆောင်နေလေအခုလောလောဆယ်အထိတော့ကြားနေရပါတယ
်ဟုတ်ကဲ့ရွေးကောက်ပွဲကော်မရှင်ရဲ့လုံရက်နဲ့ပတ်သက်လို့ရောဘယ်လိုများသုံးသပ်ချင်ပါလဲခင်ဗျဒီရပ်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့
ဟုတ်ကဲ့ဒါကြောင့်ရွေးကောက်ပွဲနဲ့ပတ်သက်လို့ကော်မရှင်ကတူလုံးထုံးလုံးကြီးတွေအတိုင်းတော့ဒီဆောင်ရွက်နေရပေါ့နော်အဲကျွန်တော်တို့ကလေဒီလုံဆောင်လုံးကြီးတိုင်းတော့ဒီစောင့်ကြည့်လေးလာသူအနေနဲ့ရှောက်ထားပြီးတော့ဒီဂျာဖြတ်ရွေးကောက်ပွဲမှာစောင့်ကြည့်ကိုအစီအစဉ်ရှိရတယ
်ဟုတ်ကဲ့အဲ့တော့အခုဒီဂျာဖြတ်ရွေးကောက်ပွဲမှာဒီစပီတွင်းကအဖွဲ့စည်းတွေပေါ့တရားဝင်စောင့်ကြည့်ကြမှာဘယ်နှစ်ဖွဲ့လောက်ရှိပါလဲပဲခင်လင်းရဲ့
အတီးရင်ဖွဲ့စီ၅ဖွဲ့ရှိရလို့တည်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကတရားဝင်မှတ်ပုံတင်ပြီးတော့တရားဝင်ခွင့်ပြုချက်နဲ့လုပ်တာလား
ဟုတ်ကဲ့ဒီကျမတို့လုံထုံးလုံးကြီးကဒီအမှုရေကောက်ဆိုကော်မရှင်ထံမှာမှတ်ပုံတင်ရတယ်ပေါ့နော်ဒီတနိုင်ငံလုံးအဆင့်စောင့်ကြည့်တယ်ဒီအမှုရေကောက်ဆိုကော်မရှင်ပေါ့မျိုးနယ်အဆင့်ဆိုမျိုးနယ်ရေကောက်ဆိုကော်မရှင်ပေါ့အဆင့်လိုက်တင်ရပါတယ်က
ျဟုတ်ကဲ့အဲ့တော
့ဒီကိုကခွင့်ပြုချက်ပေးတဲ့ခါမှာကျမတို့တရားဝင်စောင့်ကြည့်ပေးရပါအ
ဲ့တော့မက်ကင်လင်းငယ်လို့ဒီမဲယုံတွေကိုဘယ်လိုစောင့်ကြည့်ဖို့အစီအစဉ်ဘယ်လိုများလုပ်ထားပါလဲခင်ဗျာဖန်တီးရဲ့အနေနဲ့
ဟုတ်ကဲ့ကျမတို့ဒီစောင့်ကြည့်ရဲ့နည်းအရတော့မဲယုံတရုံမှာစောင့်ကြည့်လေ့လာပြီးနှစ်ယောက်နေပေါ့နော်အဲဒီ checklist ကိုအပေါ်ဘယ်ဟာဘယ်လိုအချင်းမဲရောက်မှရှိရစီစီရှိရတဲ့ဒီစီအစုံလေးရှိလားဒီမဲရောက်မှုရဲ့လောက်ရမယ်လုံးဆုံးလုံးကြီးနဲ့အမီဒီမဲရောက်သက်မှတ်ရအချိန်မှာအချိန်မီဖွင့်လားကြာတာမယ်ကတ်တွေပေါ့နော်နောက်ပုံစံဆိုင်ရတဲ့ကတ်ထားရှိလားစသဖြင့်ပေါ့အဲ့လိုဟာမျိုးဒီမှာတို့ဟို checklist တစ်ခုမှာတော့အချက်ပေါင်း40နဲ့50ကျားတော့ရှိပါတယ်အဲ့ဒါရင်းနဲ့ဒီမှာတို့စောင့်ကြည့်ပါလားအဲ့
တော့မဲရောက်73ရုံလုံးကိုဘယ်ဆက်လာနေ73နံပါတ်လုံးကိုကြည့်နိုင်မလား
အဲ့ဆက်တော့ဒီလိုဆိုတော့မန္တလေးတိုင်းမှာရှိတဲ့တိုင်းရင်းသားဝင်းကြီးနေရာကိုတော့မကြည့်ပါဘူးရှင်။တန်းတဲ့နေရာကြီးအားလုံးကိုတော့ကြည့်ဖို့အစီအစဉ်ရှိပါ
တယ်။ဒါတော့ဖန်တီးရိတ်အနေနဲ့ပေါ့နော
်။ဟုတ်ကဲ့။ဒါနဲ့မဲယုံတိုင်းတော့မဟုတ်ဘူးပေါ့နော်။မဲယုံစုကမဲယုံ300ကျော်ပေါ့။အမှစောင့်ကြည့်လိုက်လာပြီ600ကိုအတုံးပြီးတော့ဒီမှာတို့ခင်ပြိတ်နေတဲ့ဒီ face appointment နဲ့ကူပေါင်းကိုစောင့်ကြည့်ပါတော့
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီဆွေးနွေးပွဲအတွက်တချို့ပေးပို့ထားတဲ့စာလေးတချို့ဖတ်ချင်ပါတယ်။ကျွန်တော်အရင်ဆုံးသီရိဇေယျဆိုတဲ့သူပေးပို့ထားတဲ့စာလေးဖတ်ပြပါမယ်။သူရေးထားတာကတော့ NLD ဟာအရင်ကဆိုရင်အနိုင်သေးချပေါက်တွက်ဆလို့ရပေမဲ့ပြည်သူတွေပေါ်မှာအပြောလွန်ခဲ့တာနောက်တကယ်တမ်းအနိုင်ရတဲ့အခါမှာအလုံးနဲ့ပြောတခြားစီဖြစ်နေတာတွေကြောင့်ပြည်သူများဟာ NLD ရဲ့အရေးချင်းမရှိခြင်းကိုသိရှိလက်ခံလာကြပြီးတော့အမျိုးသားတိုးတက်ရေးကိုဦးစားပေးတဲ့ပါတီတွေအနိုင်ရလာပါမယ်တဲ့2020အထိပင် NLD တောင်းခံထားနိုင်ဖို့ခင်းရင်ပါလေဆိုပြီးတော့သတိစရာကသူ့ရဲ့အမြင်ကိုရေးပါတယ်ခင်ဗျနောက်ထပ်သတော်ရှစ်တစ်ခုတယောက်ကတော့ဦးစိတ်မောင်ရဲ့စာကိုမန်းနှံလောင်ရေးဖတ်ပါအောင်ခင်ဗျ
ဟုတ်ကဲ့ရှင် နိုဝင်ဘာလ3ရက်နေ့မှာကျင်းပမယ့်ကြဖြတ်ရွေးကောက်ပွဲကိုပြည်သူအများအခုစိတ်ဝင်စားနေကြပါတယ်။စိတ်ဝင်စားနေတဲ့အချက်ကတော့မဲပေးရဖို့ထက် NLD ပါတီတောင်ပြိုကမ်းပြိုနိုင်ပွဲရနိုင်ပါဦးမလားဆိုတဲ့အတွင်းနဲ့စိတ်ဝင်စားနေတယ်လို့လေ့လာမိပါတယ်။2016ခုနှစ်ရွေးကောက်ပွဲမှာ NLD ဟာလူလူရဲ့ချစ်ခင်လေးစားအားကိုးအားထားပြုနေရတဲ့အချိန်ကိုရပြီးအောင်ပွဲကြီးခံနိုင်ခဲ့ပါတယ်။ပြိုင်ဖက်ပါတီကြီးတစ်ခုကတော့ပါတီဝင်အားတန်ကနန်းထိရှိပြီးရှိနေတာဖြစ်လို့မုတ်ချအောင်ပွဲရလိမ့်မယ်လို့ယုံကြည်နေခဲ့တယ်တဲ့။ဒါကြောင့်ဒီပါတီကြီးကိုထောက်ခံအားပေးတဲ့အဖွဲ့အစည်းတွေအေးအေးဆေးဆေးနေခဲ့တယ်။အောက်လန်းအထက်လန်းတွေမတုံခဲ့ကြဘူး။ဒါကြောင့်လွတ်လပ်မြတ်သားတဲ့ရွေးကောက်ပွဲလို့ကဘာကဘာအတိမတ်ပြုတဲ့ရွေးကောက်ပွဲဖြစ်ခဲ့ပါတယ်။ဒီကြားဖြတ်ရွေးကောက်ပွဲမှာလက်ရှိဖွဲ့စည်းထားပြီးပါတီတွေထက်မှန်အသစ်ဖွဲ့လာတဲ့ပါတီတွေတတိပုဂ္ဂလပါတီတွေပါဝင်အရွေးခံကြမှာဖြစ်လို့ပွဲစီပြီးတော့မဲပြန့်သွားစရာရှိပါတယ်။အပြိုင်ဆိုင်သဘောတွေရှိလာမှာမို့အကြံအဖန်သဘောလဲပါတင်တဲ့လောက်ပါလာနိုင်တယ်လို့ယူဆမိပါတယ်။ပြည်နယ်တွေမှာတော့ပြည်နယ်သားတွေပဲပေါ့။သို့တော့လက်ရှိအာဏာရပါတီကတော့လွတ်တော်အစဉ်အဆက်မှာအင်အားတောင့်တင်းနေပြီဖြစ်တဲ့အတွက်အစွန်းထွက်ကြားဖြတ်ရွေးကောက်ပွဲမဲရလတ်ကိုအလေထားချင်မှထားမယ်ထင်ပါတယ်။တိတ်ခါအကြခံပြီးအကြံအဖန်သဘောလုံးမယ်မထင်ပါဘူး။ရိုးသားစွာပြိုင်ဆိုင်သွားမယ်ထင်ပါတယ်လို့ရေးထားပါတယ်ရှင်
။ဟုတ်ကဲ့ခင်ဗျာဒါကတော့ဥစိန်မောင်သူ့ရဲ့အမြင်ကိုပြပို့ထားတာပါ။သရရှင်ရဲ့အမြင်ကတော့ပြောမယ်ဆိုရင် NLD ပါတီအတွက်တကယ်ကိုအကဲဆမ်းမဲ့သူဆန်းတက်မဲ့လာမဲ့ရွေးကောက်ပွဲကြီးအတွက်ဆန်းတက်မဲ့ပွဲဆိုပြီးတော့တုံ့တက်တူပြီးတော့အတော်များများလည်းရှိပါတယ်။ကျွန်တော်ဒါနဲ့ပတ်သက်လို့မက်ခင်လင်းငယ်ကိုပဲပြန်ပြီးမေးချင်ပါတယ်။မက်ခင်လင်းငယ်ကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါ။
ဟုတ်ကဲ့ခုနကပြောသွားသလိုပါပဲ။ခုသရရှင်ရဲ့အမြင်ကတော့လက်ရှိဒီရွေးကောက်ပွဲဟာမြို့သားတိမူစီဖွဲ့ချုပ်နဲ့ပတ်သက်လို့ဆန်းတက်မဲ့ပွဲပေါ့။အဲ့တော့ကျွန်တော်တခုမေးချင်တာက2015တုန်းကတော့ NLD ကခုနကသရရှင်တယောက်ပြောလို့ပဲတကယ့်ကိုတောင်ပြိုကမ်းပြိုအနံ့ရပြီးတော့ရွေးကောက်ပွဲကလည်းတော်တော်လေးဟိုအားလုံးလူစိတ်ဝင်စားမှုကြီးကြီးနဲ့အရှိန်ဟွန်ကောင်းကောင်းနဲ့လုံနိုင်ခဲ့တယ်ခင်ဗျာအဲ့တော့ခုဒီရွေးကောက်ပွဲမှာရောဒီရွေးကောက်ပွဲစီးဝင်ရေးတွေကဘယ်လိုများရှိပါလဲခင်ဗျာအရှိန်ဟွန်ကောင်းနဲ့လုံနေကြလားဘယ်လိုများရှိလဲခင်ဗျာ
ရ
ွေးကောက်ပွဲစီးဝင်ရေးလုပ်ငန်းတွေပါစီးဝင်ရေးလုပ်ငန်းတွေကို NLD ဖြစ်စီချားပါတီဖြစ်စီတို့ရဲ့လုပ်ငန်းတို့ရဲ့လှုပ်ဆောင်မှုပ
ါဟုတ်ကဲ့ရွေးကောက်ပွဲဒီစီးအောင်လုပ်ငန်းတွေကတော့ NLD ပါတီအပါအဝင်ပေါ့နော်ဒီအရင်2015တုန်းကလို့အကုန်လုံးကတော့တက်တက်ကြွကြွတော့တိတ်မရှိပါဘူးရှင်ပါတီတွေကပေါ့နော်ဒီတိုင်းရင်းသားဒေသမှာလည်းတိုင်းရင်းသားပါတီကဒီစီးအောင်လုပ်တာဒီလူလူအားလုံးရဲ့စိတ်ကိုဟိုဒီပါဝင်ခြင်းဝင်ကြလာအောင်လုပ်နိုင်တဲ့အခြေအနေမျိုးကကျွန်တော်စောင့်ကြည့်ပြလိုက်တဲ့အခါမှာတိတ်မတွေ့ရဘူး
ဟုတ်ကဲ့ခင်ဗျာမခေလင်းငယ်ကျေးဇူးပါမဆေမအူကြီးခုနကကျွန်တော်ပြောလို့ဒီရွေးကောက်ပွဲစီးဝေးလုပ်ငန်းတွေက2015နဲ့ရှင်လို့ရှိရင်ပါတီတွေရဲ့လှုပ်ဆောင်ချက်ဘယ်လိုများရှိလဲခင်ဗျာဟုတ်ကဲ့ပါတီစီးဝေးလုပ်ငန်းတွေပေါ့ဒီရွေးကောက်ပွဲစီးဝေးလုပ်ငန်းတွေဘယ်လိုများအရှိန်ဟိုရှိပါလဲ2015နဲ့ရှင်လို့ရှိရင
်ဟုတ်ကဲ့ပါတီစီးဝေးတော့ဟိုပုံမှန်တောင်းတဲ့ရွေးကောက်ပွဲကမရှိဘူးပြေကာလာအတွင်းမှာပဲဒီမီဒီယာကနေတရှိန်လဲပေါ်ပြောတာတွေရှိတယ်ပေါ့နော်။နောက်ပြီးတော့အပြင်မှာလည်းပုံမှန်တိုင်းတဲ့လုပ်နေကြတာတွေကျွန်တော်တို့တွေ့ပါတယ်လို့အခုကကြားပြဆိုပေမဲ့လည်းအခုဒီ NLD ဇလန် NLD ကလည်းသူ့ရဲ့ဒီသူ့ဒီပေါ့နော်မိတဝက်နဲ့လည်းတော့မှာပေါ်တာမဲ့ကလည်းတကယ် NLD ရဲ့အစွမ်းကုန်ပေါ့နော်။သူ့ဒီကမှရှိတဲ့ပါတီတွေလည်းအစွမ်းကုန်အပြိုင်ဆိုင်အမဲချွေတာမိတိုင်းအမြင်တွေ့ရတယ်ပေါ့နော်။အဲ့လိုပဲတိုင်းဒေသကြီးရနဲ့ဥပမာဆိုလို့ပြောရခိုင်ဆိုလို့ရှိရင်လည်းတတိပုဂ္ဂလအနေနဲ့ခွဲသွားတယ်ပြီးရင် AMP နဲ့ ALD ကလည်းရှိနေတယ်ဆိုတော့သူတို့ကလည်းမဲတွေကိုယ်ကြမယ်မဲကိုယ်နဲ့အနေထားမှာပုံပြီးအနိုင်ရဖို့လိုတာဖြစ်တဲ့အတွက်အချက်အလက်ပေါ့နော်ဒီလိုမျိုးလေးပြန်နေကြတော့ရှိတယ်ရှင
်ဟုတ်ကဲ့
ဒီကတော့ဒါအကုန်ဖြစ်လာနေဆိုရင်တော့70ညပဲရှိတယ်ဆိုမှလည်းဒီကအကုန်တိတ်ခါပိုင်းအရာရောပေါ့နော်အနိုင်ရခြင်းတဲ့အတွက်ဒီစီးရုံးလို့အတိုင်းမှာတော့သူတို့ကတော့တော်တော်စီးရုံးကြရတယ်ပေါ့နော်တော်တော်
အဲ့တော့ရင်းကလို့
ဆိုလို့ရှိရင်ကျမတို့လူမျိုးနယ်လည်းရှိတယ်ပေါ့နော်မိဆန္ဒနယ်ကလည်းနေတယ်ဒါပေမဲ့ဦးမိတိုင်းကြီးတော့ပေါ့နော်ခုနပါတီလောက်ရှိရတယ်ဆိုတော့စိတ်ကမ်းပါဆိုလို့ရှိရင်ပေါ့နော်ဆိုတော့အငြင်းနဲ့တူစေစီယုံမှုတွေကအငြင်းရှိနေတယ်ဆိုတော့တော့တွေ့ရတယ်ရှိတယ်ဟု
တ်ကဲ့အဲ့တော့ဒီအရင်ပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာဆိုရင်စီးရင်းကာလမှာပဲတစ်ဖက်တစ်ဖက်ပါတီတွေတိုင်ကြတာဖြစ်တဲ့ထိတိုက်ဖြစ်တာမျိုးတွေလည်းရှိခဲ့ကြတယ်အဲ့လိုအခြေအနေမျိုးတွေရောဖြစ်ခဲ့ပါလား
လုံးဝဆိုကျတော့ကြာတိထားတော့ပေါ့လေကျွန်တော်မြင်ရတော့ဆိုလို့ရှိရင်တော့ဒီဟုတ်တုန်းကလို့ပေါ့ဒီပြီးကြ2015တော့လို့ဖြိတ်ကြိုက်ဒီလိုမျိုးတွေ့ရမျိုးတွေတော့ကျွန်တော်တို့မတွေ့ဘူးဒါကကျွန်တော်အဲ့လိုမတွေ့အောင်လဲဒီကော့ပေါ်ကော်မရှင်ဘက်ကလည်းအဲ့ဒါကိုလည်းဖြိပြီးတော့အစီအစဉ်ထားတဲ့သဘောရှိတယ်ပေါ့နော်ကျွန်တော်တို့တိထားတဲ့အရာ
ဟုတ်ကဲ့ခင်ဗျာ
ကျွန်တော်ကကြာတော့ဒီဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်အခုလူပုံတက်ဒီမိုကရက်တစ်ပါတီသူကတော့လက်ရှိရွေးကောက်ပွဲမှာဝင်ပြိုင်နေပါတယ်နေရာတနေရာမြင်းကြံဘက်မှာသူ့ရဲ့ကမ်ပိန်းမန်နေဂျာတူဦးဖြစ်တဲ့ကိုမျိုးဟန်လီလိုင်းပေါ်ရောက်နေပါတယ်ကိုမျိုးဟန်ကြားပါလားခင်ဗျဟုတ်
ကဲ့
ဟုတ်ကဲ့ကြားပါဟ
ုတ်ကဲ့ကိုမျိုးဟန်အခုဒီရွေးကောက်ပွဲဆိုရင်ကိုမျိုးဟန်တို့ပါတီအနေနဲ့လှုပ်တဲ့အခါမှာကြုံရတဲ့အခက်အခဲမျက်မျက်တတရှိရလားဘလို့အတွေ့အကြုံတွေများရှိပါလဲ
ကျွန်တော်တို့ဒီရွေးကောက်ပွဲခုလက်ရှိအနေထားမှာတော့ကျွန်တော်တို့ဒီခုတိုင်းကျင်းတဲ့ကပေါ့နော်ပုံစံမျိုးတွေပါပဲဘာဖြစ်လို့လဲဆိုတော့လက်ရှိအာဏာရပါတီတွေကနေပြီးတော့ရွေးကောက်ပွဲမတိုင်ခင်မှာကျွန်တော်တို့မလုပ်ရလဲဆိုတော့လမ်းဖောက်တာတို့ဟိုလမ်းဖောက်တာကြောင်းဆောက်ပြီးမယ်ဆီယုံဆောက်ပြီးမယ်ဆိုတဲ့အဲဆီယုံရိုးမျိုးတွေပေါ့နော်အဲ့ဒါမျိုးတွေလောက်တာတွေကဒီနေ့ချိန်ထိရှိနေသေးပါပဲကျွန်တော်တို့မြင့်တန်မျိုးဒီကြားပြရွေးကောက်ပွဲမတိုင်ခင်မှာဝန်ကြီးချုပ်ကိုယ်တိုင်ကျွန်တော်တို့တရားရှိမိတွေဖွင့်ပေးတာအထက်တန်းကြောင့်အစ်မေကိုပြည်ပအထက်တန်းကြောင့်ဖွင့်တာတွေလုပ်တယ်အခုရွေးကောက်ပွဲနားတခါနှီးတာတော့လေလျှက်ချက်မိတွေဖွင့်ပေးတာမျိုးတွေပါလုပ်တယ်နောက်လုပ်ငန်းရှင်တွေဆေးလိပ်လုပ်ငန်းရှင်တွေခေါ်တွေ့ပြီးတော့ဟိုခေါ်တွေ့တာမျိုးတွေပါလုပ်တယ်
ဟုတ်ကဲ့
ဒါတွေကကျွန်တော်တို့ဟိုးအရင်ဦးတိန်ချိန်တက်ကလုပ်ခဲ့တဲ့ပုံစံညာဒီနေ့ချိန်ဒီရှိနေသေးပဲဆိုတာကျွန်တော်တို့တွေ့ရတယ်ပေါ့နော
်ဟုတ်ကဲ့
နောက်တစ်ချက်ကတော့ကျွန်တော်တို့ဒီရေကောက်တဲ့ကမ်ပိန်းကာလမှာတော့ကျွန်တော်တို့ဒီဒီနှောက်ရတာပြုတာအမှားတော့တင်ရှိဘူးဒါပေမဲ့ဟိုတချို့လူတွေဟိုကြွားတရားမှာတော့ဒီလိုပေါ့ကျွန်တော်တို့ပန်ပလန်တွေကိုလာတာလာရှိတယ်ဒီလိုတရားလုံးကတော့အရှိအနာရပါတီကိုပဲထောက်ခံမယ်ပေါ့အဲ့ဒါမျိုးလာတာလာနှောက်ရတာတော့ထည့်ရကြုံရရပါတယ်
ခုနကဝင်ကြီးချုပ်တွေဝင်ကြီးတွေလာပြီးတော့ဒီနေမြေဒေသကိုဆင်းတဲ့အခါမှာမဲဆွယ်စည်းရုံးနာမျိုးပါတီကိုမဲပေးတာပါဆိုပြီးတော့ပြောတာမျိုးလုတ်ပိုင်ကိုတုံးပြီးတော့ပြောတာဆိုတာမျိုးရောရှိပါလား
အဲကျွန်တော်တို့အဲ့ဒါကတော့ကျွန်တော်တို့တိတိကျကျတော့မသိရပါဘူးလုံငန်းရှင်နေနဲ့ပြည့်တဲ့အချိန်မှာတော့ဒီလိုမဲတောင်းနေတို့လုံငန်းရှင်နေတချို့ကပြောတာကျွန်တော်တို့ကြားရပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဓာတ်ရဲလီလိုက်စီစဉ်အချိန်ဆီတော်လို့ပါပေါအောင်ဆွေးနွေးပေးတဲ့မက်ဆင်မာဦးမက်ခင်လေးငယ်တဲ့တော်ရှင်တွေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဓာတ်ရဲလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပေးပါခင်ဗျာ
ကုဒါညုံစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညဓာတ်ရဲလီလိုက်အစီအစဉ်ပါရှင်ကျမတို့အခုလိုဓာတ်ရဲလီလိုက်အစီအစဉ်တွေကိုအင်္ဂါနေ့နဲ့စနေညတွေမှာတင်ဆက်နေပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုတင်ပြဖို့အချိန်ရောက်ပါပြီဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်
စနေနေ့ရက်သနတ်သမားရဲ့ပြစ်ခတ်မှုကြောင့်ဝက်ဖြူဆူတောင်းသူ12ဦးသေဆုံးခဲ့ရတဲ့ Pittsburgh ကဂျူးဖျားကြောင့်ကိုအင်္ဂါနေ့မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတကတော်မယ်လနီယာထရမ့်တို့တွေ့ရောက်ခဲ့ပါတယ်။အခုလိုသမ္မတရဲ့လာရောက်မှုကမသင့်တော်ဘူးလို့ယူဆသူတွေကဂျူးဖျားကြောင့်နားချစ်တက်လာပြီးလူကြီးကဆန္ဒပြခဲ့ကြတာပါ။သမ္မတထရမ့်ကတော့သူအခုလိုတွေ့ရောက်တာဟာသေဆုံးတန်ရာရသူတွေကိုလေးစားမှုပြသတာဒါဖြစ်ကြောင်း Fox သတင်းဌာနကပြောပါတယ်။American နိုင်ငံသားမဟုတ်သူတွေနဲ့ American ကိုတရားမဝင်ဝင်ရောက်လာသူတွေကနေပြီးတော့ဒီနိုင်ငံမှာမွေးဖွားလာတဲ့ကလေးတွေကိုနိုင်ငံသားဖြစ်ခွင့်မပေးဖို့အတွက်သမ္မတအမိန့်ထုတ်ပြန်မှုရည်ရွယ်ထားကြောင်းသမ္မတ Donald Trump ရဲ့အကြေညာချက်ကြောင့် American နိုင်ငံရေးလောကမှာအကြီးအကျယ်ငင်းပွားစရာဖြစ်လာပါတယ်ဒီကိစ္စကိုအကောင့်ထဲဖော်ဖို့အတွက်စီစဉ်နေပြီးဖြစ်လာပါလိမ့်မယ်လို့ HBO ရုပ်မြင်သံကြားနဲ့တွေ့ဆုံမေးမြန်းခန်းမှာသမ္မတ Trump ကပြောကြားလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအတွက်ရှေ့လာလေထဲမှာစတင်မှုအတွက်သဘောတူညီမှုရပြီလို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေကကြေညာလိုက်ချိန်မှာပဲရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့အတွက်အချိန်မတန်သေးဘူးလို့ကုလသမဂ္ဂကပြောကြားလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာနောက်ထပ်တိုင်ဖုန်းမုန်တိုင်းတစ်ခုဝင်ရောက်လာနေပြီးတော့အင်္ဂါနေ့မှာတော့နိုင်ငံမြောက်ပိုင်းမှာလေတိုက်နှုန်းဟာတစ်နာရီကိုမိုင်140ကျော်နှုန်းရှိပြီးတော့မိုးတီထန်စွာရွာသွန်းနေပါတယ်။မုန်တိုင်းကြောင့်သေဆုံးရသူကအခုဆို6ဦးရှိနေပြီလို့သတင်းတွေမှာဖော်ပြပါတယ်။ဒီလူဆောင်ကျွမ်းမကြီးဘော်ကအဝေးပေးလမ်းတွေပိတ်ဆို့ကုန်တယ်လို့ Mountain Cairn နဲ့မှာဆောက်လို့ဆဲအစုအဆောက်ဦးအောင်မှာပိတ်မိနေသူပေါင်းက20လောက်ရှိနေပါတယ
်။ဒေါက်ခင်မျိုးသက်ကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်တွေမှာအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါတယ်ဗုဒ္ဓဘုနေ့နနေခင် VOE မြန်မာပိုင်းစီစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသွားရရှင်အားလုံးကိုကျေးဇူးတူတင်ပါတယ်ရှင်ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်ရှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington.